Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဂျွန်လ၂ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျမအေးတနာကြော်ပါရှင်ပြည်နိုင်ငံအလဲပိုင်းမှာမုံတိုင်းကြောင့်ရန်စီမြစ်ထဲတိတ်မောက်သွားတဲ့ခီးတဲ့450နဲ့တင်မောဘောကနေအသက်ရှင်သူတွေတွေ့ရအောင်မလားဆိုပြီးတော့ကယ်ဆယ်ရေးလုပ်သားတွေဆက်ပြီးတော့အရှောက်ဖွေကယ်ဆယ်နေကြပါတယ်အီရန်နိုင်ငံမှာ IS Islamic ဆွေးနွေးကြော်တွေဆစ်ဆင်ရေလှုပ်ဆောင်နေတဲ့အတွက်မြန်မာတပ်ဖွဲ့တွေပေါ်မှာယုံကြည်မှုရှိကြောင်း Iraq ပြင်သစ်နဲ့ American ပြည်ထောင်စုကအစစ်မြစ်အရာရှိတွေကပြောသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းပြောပြပေးဖို့ရှိပါရဲ့နန်းလောင်ရင
်။ကောင်းပါပြီရှင်။တရုတ်မြန်မာနယ်စပ်အနီးယူနန်ပြည်နယ်မှာတရုတ်ပြည်သူလူမျိုးရေးတပ်ရဲ့ဝေဟင်နဲ့မြေပြင်ပူတွဲဆစ်ဆင်ရေးလက်ကျင့်မှုတွေဒီကနေ့စတင်လိုက်ပါပြီ
2015မတ်လမှာတခါလုပ်တယ်အဲ့လိုပဲလိုက်ဖိုင်ရင်းလုပ်တယ်အဲ့ဒါလည်းကျွန်တော်တို့ကိုပြောပြတယ်နောက်အခုတခါလုပ်နေတာလည်းပတ်သက်ပြီးတော့လည်းကျူကျင်းလို့အဒီပြည်လို့
နိုင်ငံတော်သမရယုံပြောခွင့်ရသူဦးစောထေပါရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါဒါအပြင်လွတ်တော်အစည်းအဝေးကျင်းပနေချိန်လွတ်တော်၃ရက်စလုံးမှာတိုက်ရိုက်သတင်းရယူရာကိုဂျွန်လတရက်နေ့ကစပြီးဘာကြောင့်ပိတ်ပင်လိုက်တာပါလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟောင်းဖြစ်တဲ့စာရေးဆရာချင်းလင်းဦးကိုချောင်းဦးမြို့နယ်တရားရုံးမှာဒီကနေ့ဘလို့ပြစ်တာမျိုးချမှတ်လိုက်ပါတယ်။နောက်ပြီးလော်ခီလာမှာဒီကနေ့စတင်ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဘလို့ထူးခြားမှုတွေတွေ့ရတယ်ဆိုတဲ့တင်ပြချက်တွေကိုလည်းကြားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တင်တွေကိုမအေးတန်နာကျော်နဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင
်။ပြည်နိုင်ငံအလဲပိုင်းမှာမုံတိုင်းကြောင့်ရန်စီမြစ်ထဲတိတ်မောက်သွားတဲ့ခီးတဲ့450နဲ့တင်မောဘောကနေအသက်ရှင်သူတွေ့ရအောင်မလားဆိုပြီးတော့ကယ်ဆယ်ရေးလုပ်သားတွေအင်္ဂါနေ့မှာဆက်ပြီးတော့အရှောက်ဖွေနေကြပါတယ်။အခုထိဆိုရင်လူ15ဦးပဲကယ်ဆယ်ရမိပြီးတော့အလောင်း9လောင်းကိုပဲဆယ်ယူရသေးတယ်လို့ရှင်းဝါသတင်းမှာဖော်ပြထားပါတယ်။မိုးသက်လေပြင်းကျနေလို့ကယ်ဆယ်ရေးလုပ်ငန်းတွေမှာအခက်အခဲရှိနေပါတယ်။တင်မောမောက်တဲ့နေရာနဲ့မိုင်30အကွာမြေအောက်ပိုင်းမှာတော့အလောင်း3လောင်းဆယ်ယူရရှိတယ်လို့ပြည်သူနေရှင်သတင်းစာမှာဖော်ပြထားတာပါ။ခီးတဲ့တော်တော်များများကတင်မောထဲမှာပိတ်မိနေပုံရပါတယ်။မှောက်သွားတဲ့တင်မောရင်းကအော်ဟစ်ကူညီတောင်းတန်တွေကြားနေရပြီးကြားနေရတယ်ဆိုပြီးတော့ကူညီကယ်ဆယ်ရေးလုပ်သားတွေကပြောတယ်လို့အစိုးရသတင်းစာမှာဖော်ပြပါတယ်။ကူညီကယ်ဆယ်ရေးအတွက်တပ်ဖွဲ့ဝင်1000ကျော်နဲ့တင်မော48ဆင်းကပါဝင်ဆောင်ရွက်နေတယ်လို့လည်းသတင်းမှာဖော်ပြပါတယ်။ဘာကြောင့်တင်မောတိတ်မောက်ရလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။ဒေါန်ဖန်ရှိစင်အရှိကျဲလို့ခေါ်တဲ့တင်မောကနန်ကျင်းမျိုးကနေပြီးတော့နိုင်ငံအနောက်တောင်ပိုင်းရှောင်းကွင်းမျိုးကိုဥတီခုံမောင်းနေတော့မှလေးစင်နှမောင်းပြီးပြီးတော့ချက်ချင်းပဲတိတ်မောက်သွားတာဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုဝင်ကြီးချုပ်ကိုရိုင်းကြီးကြပ်ပေးပြီးတော့အခင်းဖြစ်တဲ့နေရာကိုသူဒီကနေ့ပဲလိုက်လာခဲ့တာပါ။နိုင်ငံတော်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့နဲ့အတူဆောင်ရွက်နေတာဖြစ်ပါတယ်။အသက်50နဲ့80ကျားလူကြီးတွေအများစုပါဝင်တဲ့ခီးစဲအားလုံးကိုကဲတင်နိုင်မှုအစွမ်းကုန်လှုပ်ဆောင်ပါလို့တရုတ်သမ္မတရှီဂျင်ပင်ကပြောထားပါတယ်ရှင်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေပြောင်းဝင်ရောက်လာသူတွေကိုလူမောင်ခုမှုတွေနဲ့ပတ်သက်လို့တန်တရားရှိသူဖြစ်ဖောင်းရန်ထုတ်ခံခဲ့ရတဲ့ထိုင်းစစ်တပ်အစစ်မြေရရှိသူဟာဒီကနေ့ပဲအာဏာပိုင်တွေထံလာရောက်ဖမ်းခံခဲ့ပါတယ်။ထိုင်းစစ်ရောကနေနေတဲ့လူမောင်ခုကိုင်းနေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိသူတွေနဲ့အစစ်မြေဆောင်ပုဂ္ဂိုလ်တူဖြစ်တဲ့ထိုင်းစစ်တပ်ဒုတိယဗိုလ်ချုပ်ကြီးမနက်စ်ကွန်ပန်ဟာဒီကနေ့ပဲရတက်ဖွဲ့တံဖမ်းခံခဲ့ပြီးအမှုကိုရင်ဆိုင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။တန်58နှစ်အရွယ်ဒုဗိုလ်ချုပ်ကြီးကိုတော့လူမောင်ခုမှုလူမောင်ခုကုခံရသူတွေကိုဖမ်းဆီးထိန်းသိမ်းထားမှုပြန်ပေးဆွဲငွေတောင်းမှုတွေနဲ့ဖောင်ရန်ထုတ်ခဲ့တယ်လို့လည်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါထိုင်းဆိုရကတော့လူမောင်ခုကိုင်းနေမှာအစ်စ်မြန်အနာဝင်နေပါဝင်ပတ်သက်မှုမရှိနိုင်ဘူးလို့အစိုးရကပြောဆိုထားခဲ့ပြီးအငွေတန်းအရာရှိအနေချင်းလောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ကာလာချာရှိရှိနေခဲ့တဲ့လူမောင်ခုကိုင်းနေကိုထိုင်းဆိုရကပြီးခဲ့တဲ့လကစတင်နေနေခဲ့ရမှာတော့လူမောင်ခုခံရသူများပြပြင်လည်ပြင်မှာစွန့်ပစ်တာခံခဲ့ကြရတာပါပြည်ကလေးလာထဲမှာပဲထိုင်းအင်ဒိုနီးရှားမလေးရှားနဲ့ဘင်္ဂလားဒေ့ရှ်ကမ်းခြေတွေကိုရောက်လာကြတဲ့ရွှေပြောင်းဝင်ရောက်လာသူထောင်ပေါင်းများစွာကိုလည်းကယ်ဆယ်ခဲ့ကြပါတယ်။နောက်ထပ်ရွှေပြောင်းနေထိုင်သူထောင်ပေါင်းများစွာကလည်းဘင်္ဂလားပင်လယ်ော်နဲ့ကပ်ပလီပင်လယ်ပြင်မှာရှိနေလေဦးမယ်လို့လည်းနိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်။
တောင်ကိုရီးယားနိုင်ငံမှာမတ်စ်ကဗိုင်းရပ်စ်အသက်ရှူလမ်းကြောင်းယောဂါပိုးကူးစက်ခံရသူ2ဦးသေဆုံးသွားပြီးတော့ယောဂါကူးစက်နေသူအရေအတွက်စုစုပေါင်း25ဦးရှိသွားပါပြီ။လူနာ2ဦးကတနင်္လာနေ့မှာသေဆုံးသွားတာလို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ တေဆုံးသူတဦးကအသက်58နှစ်အရွယ်အမျိုးသမီးတဦးဖြစ်ပြီးတော့သူ့ရဲ့အသက်ရှူစနစ်ပျက်စီးသွားခဲ့ပါတယ်။နောက်တဦးကတော့အသက်82နှစ်အရွယ်မျိုးသားဖြစ်ပါတယ်။အခုယောဂထပ်ပြီးကူးဆက်တဲ့အထဲမှာလည်းနှစ်ဦးကယောဂကိုဒုတိယအဆင့်ကူးဆက်သူနဲ့ထိတွေ့မှုဖြစ်ပြီးတော့တဆင့်ပြန်ပြီးတော့ကူးဆက်ထားတာဖြစ်တယ်လို့တာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်။အဲ့ဒီမတိုင်ခင်ကဆိုရင်တော့အရှိအလေပိုင်းကနေမာစယောဂကူးဆက်လာတဲ့ပထမဆုံးလူနာနဲ့ဓာတ်ရိုက်ထိတွေ့ခဲ့တဲ့ဒုတိယအဆင့်ကူးဆက်ထားသူတွေပဲရှိတာပါ။လူနာအမှတ်1လို့ခေါ်တဲ့ပထမအဆုံးယောဂကူးဆက်လာသူကတော့အသက်68နှစ်အရွယ်ကိုရီးယားမျိုးသားဖြစ်ပြီးတော့ဘရိန်းနိုင်ငံ Saudi Arabia နဲ့ Arab Sofa များပြည်ထောင်စုတို့ကနေတောင်ကိုရီးယားကိုပြန်လာခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားမှာ mass virus ကူးစက်ပြန့်ပွားမှုဟာအရှေ့အလယ်ပိုင်းဒေသပြင်ပမှာဆိုရင်အကျယ်ပြန့်ဆုံးကူးစက်မှုဖြစ်ပါတယ်။တောင်ကိုရီးယားကမူလလူနာနဲ့ဓာတ်ရိုက်ထိတွေ့ခဲ့တဲ့သူတဦးတရုတ်ပြည်ကိုထွက်သွားလိုက်ပြီးတော့တရုတ်ပြည်မှာလည်းသူ့ကိုဆေးရုံတင်ထားရတာပါ။ mass ရောဂါကို2012ခုနှစ်က Saudi Arabia နိုင်ငံမှာစတင်တွေ့ရှိခဲ့တာဖြစ်ပြီးတော့အသက်ရှူလမ်းကြောင်းကိုအကြီးအကျယ်ထိခိုက်စေတဲ့ SARS ရောဂါနဲ့တူပါတယ်ရှင်။
ပြခဲ့တဲ့နေ့မလာတဲ့လုံကရုတ်တရက်ပြောက်ဆုံးသွားတဲ့မလေးရှားခီးတဲ့ရင်လေရင်ပေါ်မှာလိုက်ပါသွားတဲ့မလေးရှားနိုင်ငံသားအမျိုးသား2ရဲ့တားငယ်2ယောက်ဟာအစိုးရကလေကြောင်းလိုင်းပေါ်တရားစွဲဆိုထားတဲ့အမှုမှာကြေးလိုက်ကြပါတယ်။မိသားစုဘဝ80နှစ်ရည်နင်းနာရည်ကိုလက်ခံမှုတားနှစ်ယောက်ရဲ့ကိုစားမိခင်ဖြစ်သူကဆုံးဖြတ်ခဲ့တာလို့လည်းအကျိုးဆောင်ရှင်တွေကဒီကနေ့ပဲပြောခဲ့တာပါ။ပထမဆုံးပြည်လည်မှုရသွားတဲ့အမှုမှာနင်းနာရည်ဘလောက်ရတယ်လဲဆိုတော့ရှင်တွေကမပြောခဲ့ပါဘူး။ခီးတဲ့239ဦးလိုက်ပါလာတဲ့မလေးရှားလေကြောင်းပိုင်းလေရင်အမှတ်380ဟာပြခဲ့တဲ့မလာ10နှစ်လုံးကမလေးရှားနိုင်ငံကွာလာလမ်ပူကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုပြန်တန်းနေစဉ်ရုတ်တရက်ပြောက်ဆုံးခဲ့တာပါ။အာနာမိုင်းနေကတော့လင်းဟာအိန္ဒိယသမုဒ္ဒရာတောင်ပိုင်းအလန်းဝေးရဲ့တနေရာမှာပြတ်ကျခဲ့ပုံရတယ်လို့ယုံကြည်ထားကြပေမဲ့တဲလွန်စားတစုံတရာမရခဲ့တယ်လို့ရှာဖွေရေးလုပ်ငန်းတွေကိုလည်းဆက်လက်လုပ်ကဲနေစေဖြစ်ပါတယ်။လင်းပြောက်ဆုံးမှုနဲ့ပတ်သက်လို့မလေးရှားအစိုးရကမတော်တဆမှုအဖြစ်ဇန်နဝါရီလနောက်ပိုင်းမှာကြေညာခဲ့ပြီးနောက်မှာပဲမလေးရှားလေကြောင်းလိုင်းကနစ်နာကြီးပြေးဖို့စတင်ကမ်းလှမ်းလာခဲ့တာပါ။ခုနောက်ဆုံးကြေးခဲ့တဲ့တားနှစ်ယောက်ကတော့ဖောက်ရည်မရှိတော့တဲ့နောက်ပိုင်းစိတ်တော့ကဝေနာခန်းစားခဲ့ရတာတွေအတွက်နစ်နာမှုတွေပါဝင်ဒေါ်လာ4000ချ4600နှစ်နာရီရလိုမှုနဲ့ပြီးခဲ့တဲ့အော်တိုဘာလာထဲမှာပဲစတင်တရားဆွဲဆိုထားတာဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်အီရန်နိုင်ငံမှာ IS Islamic စစ်သွေးကြွတွေစစ်စင်ရေးလှုပ်ဆောင်နေတဲ့ညွန်မောင်းတပ်ဖွဲ့တွေပေါ်မှာယုံကြည်မှုရှိကြောင်းအီရန်ပြင်သစ်နဲ့ American ပြည်အောင်စုကအစစ်မြေအရာရှိကပြောသွားပေမဲ့လဲစစ်စင်ရေးအရှိန်မြင့်လှုပ်ဆောင်ဖို့ပစ္စည်းကရိယာလေ့ကျင့်သင်တန်းပေးတာတွေထပ်ပြီးတော့လိုအပ်တယ်လို့အလေးပေးပြောသွားကြပါတယ်။ပြည်သက်နိုင်ငံပါရီမြို့တော်မှာအင်္ဂါနေ့ဒီကနေ့မှာကျင်းပသွားတဲ့ဗတ်ပေါင်းဆောင်ဝင်ကြီးအဆင့်အစည်းအဝေးအတွင်းမှာပြောကြတော့အမေရိကန်ဒုတိယနိုင်ငံသားရေးဝင်ကြီးအန်သိုနီဘလင်ကင်ကညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့အီရတ်မှာတကယ်အောင်မြင်မှုရပါတယ်လို့ပြောသွားပေမဲ့လည်းစစ်မြေပြင်မှာအားနည်းချက်တွေရှိတယ်ဆိုတာလည်းသူကအတိအမှတ်ပြုပြောသွားခဲ့ပါတယ်။IS စစ်ရေးမှာဒုတိယစစ်မျက်နှာဖြစ်တဲ့ Syria နိုင်ငံမှာလည်းနိုင်ငံရေးအခြေအနေတည်ငြိမ်ဖို့လိုအပ်တယ်ဆိုတာကိုသတင်းစာရှင်းလင်းပွဲမှာ Iraq ဝန်ကြီးချုပ် Haider al-Abadi ပြင်သစ်နိုင်ငံသားရေးဝန်ကြီး Laurent Fabius နဲ့ရှင်တွဲရက်နေတဲ့ American ဒုတိယနိုင်ငံသားရေးဝန်ကြီး Blinken ကပြောသွားပါတယ်။ Iraq ဝန်ကြီးချုပ် Haider al-Abadi ကတော့ Iraq က IS Islamic စစ်သွေးကြွတွေကိုခြေမုံရေးမှာအစိုးရဘက်ကဝိုင်းတိုက်ပေးတဲ့တပ်ဖွဲ့တွေနိုင်ငံတကာညွန်မောင်းတပ်ဖွဲ့ရဲ့ကူညီထောက်ပံ့မှုလုံလုံလောက်လောက်မရဘူးလို့အစိုးပိုင်းကပဲပြောသွားပါတယ်။ IS ရဲ့လက်တလောပဲအောင်မြင်မှုရသွားပြီးတဲ့နောက်မှာ IS ကိုဘလို့နှီးပြူဟာနဲ့နှိမ်နှင်းမလဲဆိုတာဆွေးနွေးဖို့ညွန်မောင်းတပ်ဖွဲ့နိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာမတွေ့ဆုံခင်မှာသူအခုလိုပြောသွားတာပါ။ထောက်လန်ရေးအချက်အလက်တွေပို့ပြီးတော့လိုအပ်ပါတယ်။ IS ဖွဲ့တဲ့လူသစ်တွေထပ်ပြီးတော့မဝင်လာအောင်လို့ညွန်မောင်းတပ်ဖွဲ့တွေတားဆီးဖို့လှုံ့ဆော်ပေးမဲ့အီရတ်နိုင်ငံနဲ့ဝင်ရောက်လာတဲ့နိုင်ငံသားတာတိုက်ခိုက်ရေးတမအရေးအတွက်ညှော်နေတယ်ဆိုတာမရှိပါဘူးလို့ Mr. Abadi ကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်မြို့သားလုံခြုံရေးအေဂျင်စီ NSA ရဲ့ထောက်လှမ်းရေးအစီအစဉ်တင်တဲ့ပတ်သက်လို့ထက်လွတ်တော်မှာနောက်တစ်ကြိမ်ခြေတင်ဖြစ်စရာတွေကြောမဲ့လလလေးရှိနေပါတယ်။အောက်လွှတ်တော်ကအတည်ပြုထားပြီးဖြစ်တဲ့ Freedom Act ဥပဒေကိုပြင်ဆင်ချက်တွေဖြည့်ဆွက်ပြီးဒီကနေ့မဲခွဲဆုံးဖြတ်ဖို့လဲထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကစီစဉ်ထားတာပါ။ပြင်ဆင်ထားတဲ့ဥပဒေသေးအရအမေရိကန်နိုင်ငံသားတွေရဲ့တန်းနဲ့ချီရဲ့တယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုစုဆောင်းထောက်လှမ်းနေတဲ့လုပ်ငန်းတွေကို NSA ကမလုပ်တော့ပဲတယ်လီဖုန်းကုမ္ပဏီကိုတာဝန်ပေးမှဖြစ်ပါတယ်။အစိုးရအနေနဲ့ကတော့အကြမ်းဖက်ဝါဒကိုတိုက်ဖျက်တဲ့နေရာမှာလိုအပ်ချက်အရစဉ်စားဆုံးဖြတ်ပြီးတရားရုံးခွင့်ပြုခြင်းနဲ့တယ်လီဖုန်းမှတ်တမ်းအချက်လက်တွေကိုဆက်လက်ရှာဖွေစစ်ဆေးခွင့်ရရှိမှာပါထက်လွတ်တော်ကပြင်ဆင်ဖြည့်ဆွက်ပြီးဥပဒေကိုအတည်ပြုမယ်ဆိုရင်တော့အောက်လွှတ်တော်ကနောက်တစ်ကြိမ်ပြန်လည်အတည်ပြုဖို့လိုအပ်တာကြောင့်တင်းတင်းကြပ်ကြပ်ညသကောင်းရန်ချိန်မှာတက်တန်းကုန်ဆုံးပြီးပြက်ပြဲသွားတဲ့ဥပဒေကိုပြန်လည်ကျင့်သုံးနိုင်ရေးကြံ့ကြံ့မှုတွေနဲ့လဲကြေဝါနိုင်ပါတယ်အမေရိကန်သမ္မတအင်ဂျူတော်ကတော့အောက်လွှတ်တော်ခေါင်းဆောင်တွေလှုပ်ခတ်ကြတယ်လို့ထက်လွတ်တော်အနေနဲ့အောက်လွှတ်တော်ကအတည်ပြုပြီးသားဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုဖို့လဲတိုက်တွန်းထားပါတယ်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအမည်မသိတပ်နှက်သမားတွေပစ်ခတ်လို့အကူအညီပေးရေးအဖွဲ့တစ်ခုကဝန်ထမ်း၉ဦးထက်မနည်းသေဆုံးသွားပါတယ်။ဘောက်ပြည်နယ်မှာဖြစ်တဲ့ညာလုံးပေါက်တိုက်ခိုက်မှုအတွင်းမှာသေဆုံးသွားသူတွေထဲအမျိုးသမီးအကူအညီပေးရေးဝန်ထမ်း၂ဦးလည်းပါဝင်ပါတယ်။ထိခိုက်သေဆုံးသူတွေဟာစိုက်ပျိုးရေးလုပ်ငန်းတွေအတွက်အကူအညီပေးရေးလုပ်နေတဲ့ဆိုတဲ့ People in Need အစိုးရမဟုတ်တဲ့အဖွဲ့အစည်းကဖြစ်ပါတယ်။အာဖဂန်နစ္စတန်ပြည်ပခါကြောင့်ပြီးခဲ့တဲ့2014ခုနှစ်အခုလိုအချိန်ထက်အခု2015ခုနှစ်အစောပိုင်းလတွေမှာအရက်သားထိခိုက်သေဆုံးမှုတွေတိုးမြင့်လာတယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့လအတွင်းကပဲသတိပေးခဲ့တာပါ။ဘောက်ပြည်နယ်မှာဖြစ်တဲ့အခုတိုက်ခိုက်မှုဘယ်သူလုပ်လဲဆိုတာကြေညာပြောဆိုမှုမရှိသေးပါဘူး။ဒါမဲ့လည်းအဲ့ဒီဒေသမှာအစိုးရတပ်တွေနဲ့အစိုးရပိုင်နေရာတွေကိုတာလီဘန်သဘုံတွေမကြာခဏတိုက်ခိုက်လို့ရှိပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာရှိတဲ့မိုက်တူကူရီမြို့ကိုဘိုကိုဟာရမ်စစ်သွေးကြွတွေကထပ်မံတိုက်ခိုက်ခဲ့ကြတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။အစိုးရကစစ်သွေးကြွတွေပေါ်ထိုးစစ်ဆင်မှုရည်ရွယ်ထားတဲ့နေရာမှာပဲတိုက်ခိုက်မှုတွေထပ်ဖြစ်ခဲ့တာပါ။ဒီကနေ့တိုက်ခိုက်မှုအတွင်းမှာတော့ RPG လောင်ချာတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုအပြင်းထန်ပစ်ခတ်တာတွေတိုက်လေရင်တွေအတန်တွေကိုလည်းကြားရတယ်လို့မျက်မြင်တွေ့ရှိသူတွေကပြောဆိုခဲ့ကြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာကာလာချာရှိအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းကိုလတ်ဂျိုနာသန်နေရာမှာဆက်ခံခဲ့တဲ့သမ္မတတမူဟာမတ်တူဘူဟာရီကတော့တောက်ချာနေတုန်းကပဲကျန်းသစ္စာကျင်းစုခဲ့ပြီးမြို့တော်အပူဂျာကစစ်စင်ရေးကုကဲမှုဌာနချုပ်ကိုစစ်သွေးကြွတွေရဲ့အမကန်ခြေကိုစကန်ဖြစ်တဲ့မတ်တူကူရီကိုပြောင်းရွှေ့မယ်လို့လည်းကြေညာခဲ့တာပါသမ္မတဘူဟာရီတာဝန်ယူခဲ့ပြီးတဲ့နောက်ဘိုကိုဟာရမ်စစ်သွေးကြွတွေရဲ့တက်ခတ်မှုခံခဲ့ရတာဒီနေ့နဲ့ပါဆိုရင်တော့နှစ်ချိန်ရှိသွားပါပြီပြီးခဲ့တဲ့စနေနေ့တုန်းကစစ်သွေးကြွတွေမတ်တူကူရီမြို့ကိုတက်ခတ်ခဲ့တဲ့အချိန်မှာတော့လူ26ယောက်ထက်မနည်းသေဆုံးသွားခဲ့တာပါစနေနေ့ကတက်ခတ်မှုအတွင်း RPG လောင်ချာတွေနဲ့နေအိမ်ကိုပစ်ခတ်ခဲ့ခံခဲ့ရတယ်လို့ဗလီတစ်ခုကိုလည်းအသေးခံပုံခွဲတက်ခတ်တာကိုခံခဲ့ကြရပါတယ် Direct from Washington The
Voice of America The VOA အင်္ဂါနေ့ညထိပ်တန်းရောက်တဲ့တွင်တွေကိုမအေးတနာကျော်နဲ့ကိုအောင်လင်းဦးတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်တရုတ်မြန်မာနယ်စပ်အနီးယူနန်ပြည်နယ်ဒေသတွေမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်ရဲ့ဝေဟင်နဲ့မြေပြင်ပူးတွဲစစ်ဆင်ရေးလေ့ကျင့်မှုတွေဒီကနေ့စတင်လိုက်ပါပြီ။မြန်မာတပ်နဲ့ကိုကန့်တပ်အကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေတဲ့စစ်ရေးပဋိပက္ခတွေကြောင့်တရုတ်နယ်မြေထဲထိလက်နက်ကြီးကျရောက်ခဲ့လို့တရုတ်နိုင်ငံသားတချို့တေဆုံးခဲ့ရသလိုနယ်စပ်လုံခြုံရေးထိခိုက်ခဲ့ရတဲ့အတွက်တရုတ်အစိုးရဘက်ကမြန်မာအစိုးရဘက်ကိုပြင်းပြင်းထန်ထန်သတိပေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ခုလိုစစ်ရေးလေ့ကျင့်မှုတွေကိုတရုတ်ဘက်ကလှုံ့ဆော်လိုက်တာပါ။အပြည့်အစုံကိုတော့မဆုမုံကစူးစီးတင်ပြထားပါရရှင်။
မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံယူနန်ပြည်နယ်အနောက်တောင်ပိုင်းမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA ကနေဝေဟင်နဲ့မြေပြင်ပူးတွဲစစ်ရေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့တရုတ်ဆိုရဘက်ကမြန်မာဆိုရဘက်ကိုနှစ်နိုင်ငံဆက်ဆံရေးတန်တမန်လှုပ်ထုံးလုံနီးနဲ့အညီကြိုတင်အကြောင်းကြားထားတယ်လို့သိရပါတယ်။နှစ်နိုင်ငံစစ်ရေးလေ့ကျင့်မှုတွေလုပ်တိုင်းတိနေရနေ့ရက်အတိအကျနှစ်ဖက်ကြိုတင်အကြောင်းကြားမှုတွေလုပ်ပါတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကပြောပါတယ
်။2015မတ်လမှာတခါလုပ်တယ်အဲ့လိုပဲလိုက်ဖိုင်ရလို့တယ်လေကျောင်းတော်ကိုကျူပြောတယ်။နောက်အခုတကလုံးဝစံနဲ့ပတ်သက်ပြီးတော့လည်းကျူကျင်းပြီးတော့အတူတူတယ်လို့ပြောရတယ်ပေါ့နော်။အဲ့တော့အခုကကျောင်းတော်ကလုပ်တဲ့ live fire exercise အပေါ်မျိုးလုပ်တာရှိတယ်။အထူးသဖြင့်ကျွန်တော်လီတောင်းအလုပ်ကတည်းကအဲ့ဒီနဲ့ပတ်သက်လို့ကျွန်တော်တို့ကဒီဘက်ကိုကျူတင်ပြီးတော့အပြီးပြီးအကြောင်းကြားရရှိတယ်။အကြောင်းကြားတဲ့အခါမှာကျွန်တော်တို့ကလက်လောင်နဲ့ပဲတက်တူကျူပဲတောင်းကျူပေါ့။အဲ့ဒီနေရာနေပဲနေရာအတွင်းမှာကျွန်တော်တို့ဗန်နီဘယ်ရဲ့မှာတောင်းမယ်ဆိုတာမျိုးအပြီးပြီးလေးရှိတယ်။အဲ့တော့ဒါကဘာမှလည်းအချင်းချင်းကြပါတော့ဒီလိုမျိုးစုံနဲ့ဖြစ်စားနေပတ်သက်ပြီးတော့ဟောလောက်တော့လုံးနေတယ်အတူတူမှလုပ်တဲ့အားတစ်ခုဖြစ်တယ်
ကြည်စစ်တွေနဲ့ပြစ်ခတ်လေ့ကျင့်မှုတွေနဲ့ပတ်သက်လို့နှစ်နိုင်ငံနယ်ဆက်လုံခြုံရေးနဲ့နယ်မြေတည်ငြိမ်အေးချမ်းရေးအတွက်နယ်မြေကျော်လွန်ကြရောက်တာတွေမဖြစ်အောင်လို့မြန်မာဘက်ကလည်းကြိုတင်ပြင်ဆင်တင်တာတွေပြင်ဆင်ထားတဲ့အတွက်နယ်ဆက်နေပြည်သူတွေလုံခြုံရေးစိုးရိမ်စရာမရှိပါဘူးလို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကပြောပါတယ်။ဒါ
တော့ဒီကတည်ငြိမ်ရေးအေးချမ်းရေးဆိုတော့ကျွန်တော်တို့နိုင်ငံသဘောတူညီချက်တွေရှိပါတယ်။အဲ့ဒီတိုင်းတုတ်တဲ့သူ့ဘက်ကသူ့နယ်ထဲမှာကျူဒီလို့လို့တဲ့ခါမှာကျွန်တော်တို့ဘက်ကိုချိုးတင်အပြေးပေးတာလေဒီလုံးဝနေရာလေးပြီးတော့ဟောကြညာတာလေဒါမျိုးတွေထုတ်တဲ့အတွက်ဒီဖြည့်တယ်မှုမရှိပါဘူးเนาะဒီဘက်ကိုကျွန်တော်တို့ကြောက်ဒါမျိုးတွေမရှိပါဘူးကျွန်တော်တို့ဘက်ကဒေတာကနေပြီးသေးပြီးတော့ကျွန်တော်တို့ဘက်ကတချို့လို့တဲ့လို့တဲ့အပြင်းအထန်တွေတော့တော်မယ်ပို့တော့ဒါနဲ့ပတ်သက်ပြီးတော့အရင်ကြီးဟိုတိတ်ပြီးတော့ဆွေးနွေးကြတာမရှိပါဘူး
တရုတ်မြန်မာနယ်စပ်အနီးကိုကန့်ဒေသထဲမှာမြန်မာစစ်တပ်နဲ့ကိုကန့်တပ်တို့ကြားပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ထက်အထိလက်နက်ကြီးကြီးကြားရောက်မှုတွေဘုံးစံကြားရောက်တာတွေရှိခဲ့တဲ့အတွက်တရုတ်အစိုးရဘက်ကမြန်မာအစိုးရဘက်ကိုသတိပေးပြောဆိုမှုတွေလုပ်ပြီးတဲ့နောက်မှာပဲတရုတ်ဘက်ကဒီစစ်ရေးလက်ကျင့်မှုကိုလှုံ့ဆော်ခဲ့တာပါတရုတ်စစ်တပ်တွေရွှေ့ပြောင်းသွားလာနေရာယူတာကင်းထောက်တာတိုက်ခိုက်မှုစွန့်ရည်စုဖွဲ့မှုနဲ့ပြည်သူစစ်ထောက်ကူမှုတွေကိုစမ်းသပ်ဖို့ဒီစစ်ရေးလက်ကျင့်မှုကရည်ရွယ်ပါတယ်လို့ PLA Chamdu စစ်ဘက်ကုကဲမှုဌာနကတရုတ်ဗိုလ်မှူးကြီး Tom Jibin ကပြောပါတယ်ဒီလိုစစ်ရေးလက်ကျင့်တာဟာပူးတွဲစစ်စင်ရေးစွန့်ရည်တွေပို့ပြီးတော့ကောင်းလာစေဖို့ထိရောက်တဲ့နည်းလမ်းဖြစ်ပြီးတော့နိုင်ငံနယ်နိမိတ်နဲ့ဝေဟင်ပိုင်နက်ကိုကာကွယ်ဖို့ပြည်သူလူထုရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ဖို့လိုအပ်တဲ့လုပ်ငန်းဖြစ်တယ်လို့ဒုဗိုလ်မှူးကြီးကဆိုပါတယ်။ဒီစည်ရေးလက်ကျင့်မှုမှာလေတပ်အမြောက်တပ်လေကြောင်းကာကွယ်ရေးတပ်ကြီးတပ်ဒုံးကြီးနဲ့ရေဒါတပ်တွေအပြင်ဒေသဆိုင်ရာတရုတ်ကွန်မြူနတီပါတီနဲ့အုပ်ချုပ်ရေးဌာနတွေနိုင်ငံတော်ကာကွယ်ရေးဆိုင်ရာဌာနတွေနဲ့ပြည်သူစစ်တွေလည်းပါဝင်ပါတယ်။မြန်မာဘက်ကစည်ရေးတင်းမာမှုတွေကြောင့်တရုတ်ဖက်ချမ်းမှာတရုတ်ပြည်သူလူထုအတွက်လုံခြုံရေးစိုးရိမ်ရတဲ့အနေအထားနဲ့ပတ်သက်လို့တရုတ်စိုးရရဲ့ကင်တွေဖြည့်ရှင်မှုတွေကိုပြည်သူတွေကမေးခွန်းထုတ်လာတဲ့အတွက်ဒီလိုမျိုးတရုတ်ဘက်ကစစ်အင်အားပြလေ့ကျင့်မှုတွေလုပ်တာဖြစ်တယ်လို့တရုတ်မြန်မာဆက်ဆံရေးအကဲခတ်ဒေါက်တာလကျော်စောကသုံးသပ်ပါတယ်
။ဗမာတပ်မတော်ကပြစ်ခဲခတ်ဟဲကတော်တော်ဆိုးတယ်။တရုတ်ဘက်ကလည်းဟိုတလောကလူသေးတဲ့အပြင်တို့သတိပေးထားတဲ့အပြင်ကိုထတ်ကြတာတွေရှိတယ်။မင်းမြန်ဘုံကျဲတဲ့ဘုံရောရိုးရိုးအမြောက်ကပြစ်တဲ့ဟာရောကြည်စံရောကြတယ်။ဒီဘက်မှာရှိတဲ့တရုတ်ပြည်သူလူထုကတို့ဆိုးရကိုတို့တောင်းဆိုတာပေါ့။ဟိုဗလဲသူတို့ကာကွယ်ဖို့ပေါ့မတော်တဆထကြလိုက်ထသိရင်ဘလို့ဖြစ်မလဲဗာလဲပြောလို့တရုတ်အစိုးရကအခုအဲ့ဒီဟိုနေစည်ရင်းလေးချင်ကနေလောက်ရတာဗမာအစိုးရကအဲ့လိုရန်စတယ်လို့တစ်ချက်တစ်ချက်လောက်တာတွေရှိတယ်အဲ့ဒါတွေကိုသူတို့ပြန်တုံ့ပြန်လာနေတူတယ်ဒီဘက်အဲ့ကျွန်မကြားတာတော့နော်အဲ့ဒီတရုတ်ပြည်ဘက်ကမှကင်းလှဲ့နေတဲ့ကားဓာတ်တွေဘာတွေကိုဗမာပြည်ဘက်ကလှမ်းလှမ်းဖြစ်တယ်လို့ပြောတယ်တရုတ်ကလည်းအဲ့ဒါကိုတော့မကြာခဏဟိုကန့်ကွက်တာတွေပါတယ်တော့လုတ်ပါတယ်ဒါပေမဲ့ကြည့်ရတာပြောမရဘူးနဲ့တူတယ်အဲ့ဒါကြောင့်အခုကြီးလေတက်ကောအဲကုန်းတကောအကြီးကျယ်ဝင်ဖြစ်ချင်တာလုပ်တာပဲ
အခုလိုမျိုးတရုတ်ဘက်ကစည်ရေးလက်ကျင့်မှုတွေကျင်းပလိုက်ချိန်ကနေစလို့စည်ရေးလက်ကျင့်မှုစနေတဲ့အချိန်အထိတရုတ်မြန်မာနယ်စပ်အနီးကိုကန့်ဒေသထဲမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားနေတဲ့စည်ရေးတင်းမာမှုကတော့အရှိန်တန့်သလောက်ဖြစ်သွားတယ်လို့ကိုကန့်တက်ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ်တရုတ်မြန်မာနယ်စပ်အနီးမြန်မာတပ်နဲ့ကိုကန့်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့အကြားစစ်ရေးတင်းမာမှုတွေကြောင့်စစ်ပြေးဒုက္ခတွေအများအပြားတရုတ်နယ်စပ်ဘက်ကိုထွက်ပြေးတင်းချောင်နေကြရတယ်လို့တရုတ်မြန်မာနယ်စပ်မှလည်းလုံခြုံရေးတွေတင်းကျပ်ချထားတဲ့အနေအထားဖြစ်ပါတယ်ရှင်
။မဆုမွန်စူးစီးတင်ပြတော်ရပါရှင်။ VOA American အသံကနေသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုဆက်လက်ပြီးလော်ခီလာတိုင်းရင်းသားညီလာခံသတင်းဖက်အလဲပေးပါဦးမယ်။ပြည်ရင်းငိမ့်ချမ်းရဲ့အတွက်လှုပ်ဆောင်ရမှာအချိန်မဆွဲဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေကို2015ခုနှစ်ကုန်ပိုင်းအထိမလုပ်လာနိုင်ရင်ကုလသမဂ္ဂရဲ့အကူအညီပေးမှုတွေဆက်ပေးဖို့အာမမခံနိုင်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်စားလှယ်ကဒီကနေ့လှုပ်တဲ့တိုင်းရင်းသားညီလာခံမှာပြောသွားပါရယ်။ကရင်ပြည်နယ်လော်ခီလာမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံကိုကိုရင်သတင်းသွားယူနေတဲ့မမေခါကခုလိုသတင်းပေးပို့ထားပါရယ်။
ဒီကနေ့စတင်ကျင်းပတဲ့ကရင်ပြည်နယ်ကရင်အမျိုးသားအစည်းအရုံးရဲ့ထိန်းချုပ်နယ်မြေလော်ခီလာမှာ၅ရက်တာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ထိပ်သီးခေါင်းဆောင်များအစည်းအဝေးမှာကုလသမဂ္ဂကိုယ်စားလှယ်မစ္စတာ VJ နမ်ဘီယာကအဖွဲ့မိန့်ခွန်းမှာခုလိုပြောဆိုခဲ့တာပါ။စစ်ပွဲတွေကြောင့်တိုင်းရင်းသားတွေအနေနဲ့နိုင်ငံရေးဆွေးနွေးပွဲကနေဖယ်ကျဉ်ခံထားရတာကြားခဲ့ပါပြီ။ရွေးကောက်ပွဲပြီးရင်ဘာဖြစ်မလဲဆိုတာမသိနိုင်သလိုနောက်တစ်နှစ်မှာနိုင်ငံအနေနဲ့ဘလို့အခြေအနေတွေကြုံတွေ့ရမလဲဆိုတာမသိကြောင်းလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေမှာယုံကြည်ချက်ရှိဖို့လိုပေမဲ့ထိုင်နေပြီးအကောင်းဆုံးမျှော်လင့်နေလို့မရဘူးလို့ကုလသမဂ္ဂကိုယ်စားလှယ် VJ နမ်ဘီယာကပြောဆိုခဲ့ပါတယ
်အခုဆိုရရင်တိုင်းသူပြည်သားတွေပေါ်မှာဂတိကဝတ်ပြုထားတာရှိပါတယ်နိုင်ငံရေးဆွေးနွေးပွဲစမှအစိုးရကပေးထားတဲ့ဂရုတွေကိုဘလို့အကောင့်ထဲပေါ်လဲစတွေ့ကြရမှာဖြစ်ပါတယ်။ ယူကဝယ်မတိုင်ခင်မှာနိုင်ငံရေးစနစ်ဘွဲစဖို့ဆိုတာအချိန်သိမ့်မရှိတော့ပါဘူး။နိုင်ငံရေးစနစ်ဘွဲကိုတတ်နိုင်သမျှအများဆုံးစဖို့လိုပါတယ်။ဒီလိုလုပ်ဖို့အတွက်လည်းဒီခေါင်းဆောင်တွေအနေနဲ့အပေးယူအလျှော်တင်လုပ်ဖို့လိုပါတယ်။တချို့နေရာတွေမှာတိုက်ပွဲတွေရှိတဲ့အတိုင်းအောင်နိုင်ငံရေးစနစ်ဘွဲတွေသွားဖို့လိုအပ်ပါတယ်
။ကရင်မျိုးသားစီရင်ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာတိုင်းရင်းသားတွေအနေနဲ့ကိုယ်ရည်မှန်းချက်ပြေဝဖို့သဘောမထားစေလိုကြောင်းဒီစာချုပ်ဟာတပ်ပိုင်းဆိုင်ရာစီးပွားရေးလူမှုရေးနိုင်ငံရေးဆိုင်ရာကဏ္ဍစုံမှာကြဲကြဲပြန့်ပြန့်သဘောတူနိုင်မဲ့သဘောတူစာချုပ်မဟုတ်သေးကြောင်းဆက်လက်ပြီးဆွေးနွေးဖို့သဘောတူတဲ့စာချုပ်သာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။
အပြစ်ခတ်ရဆိုင်ရေးကိုထိမ့်သိမ့်နိုင်တဲ့အမှန်ကန်တဲ့တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်ရေးတိုက်ခိုက်မှုရဆိုင်ရေးသဘောတူစာချုပ်အကြည့်ကြီးမှုများမှရှိရပါလေ။နိုင်ငံရေးသူတွေကိုသဘောတူထားပြီးဝေလုံမှုပေါင်းတွေနဲ့ဆက်သွားမယ်ဆိုတာဆက်ဆွေးနွေးကြမယ်။မှုပေါင်းတွေသဘောတူပြီးဆိုရင်နိုင်ငံရေးသူတွေဘက်ကအားလုံးပေါင်းပြီးဆက်ဆွေးနွေးကြမယ်။ဒါပေမဲ့ဒီစာချုပ်ကိုအသုံးပြုပြီးအပြည့်ခါရသိရင်အကောင်အထည်ပေါ်နိုင်ဖို့အတွက်တောက်ကြည့်ကြည့်ချက်ဖို့ပြုလုပ်နိုင်တဲ့အားသာချက်တော့ရှိပါလေ။
တွဲဆောင်ဆွေးနွေးမှုသဘောအရအလျှော်အတင်းလောက်ကြပေမဲ့အတိုင်းတာအကန့်အသတ်ရှိကြောင်းဗိုလ်ချုပ်ကြီးမူတူစေဖို့ကတတိပေးပြောဆိုလိုက်ပါတယ်။ကရင်အမျိုးသားအစည်းအရုံး KNU အနေနဲ့မျှော်မှန်းချက်ရရှိရေးလက်တွေ့ကြရတာချင့်ကပ်ဖို့လှုံ့ဆော်မယ်လို့လည်းပြောဆိုခဲ့ပါတယ်
။ကရင်ဆွေးနွေးအခြေချရေးကိုတိုင်ပန်းမှသာမိမိတို့နိုင်ငံရေးရည်ရွယ်မှုအစ်စ်ကိုအသက်ဝင်ပြန်မှာဖြစ်ပါတယ်။ဒီချက်များဆက်ပြီးစဉ်းစားလဲမိမိတို့ဆရာအဖွဲ့အစည်းများကကျန်သေးလာတဲ့သဘောထားဒီကောင်မျိုးများကိုသူတို့ပိုင်းခြားကြတဲ့နောက်ဆုံးအဖြစ်အားလုံးနဲ့တဟောင်းသာသာဖြစ်တဲ့အဖြေရရှိအောင်သူတို့ရပါပြည်ရေးရပါထုတ်ကြကြပါ
တရုတ်နိုင်ငံသားရေအာရှရေယာတန်တမန်ကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ကိုအားပေးကြောင်းပြောဆိုလိုက်ပြီးတိုင်းရင်းသားတွေအနေနဲ့အခွင့်အရေးကိုရယူတတ်ဖို့လဲတိုက်တွန်းလိုက်ပါတယ်။ဆွေးနွေးပွဲကိုတိုင်းရင်းသားအဖွဲ့16ဖွဲ့တက်ရောက်ပြီးဝမိုင်းလာနဲ့ RCSS တို့တက်ရောက်ခဲ့ခြင်းမရှိပါဘူး။လေးလာသူအနေနဲ့ကုလသမဂ္ဂတရုတ်နဲ့တပန်စတဲ့အဖွဲ့တွေအပါအဝင်ဖွဲ့၈ဖွဲ့တက်ရောက်ခဲ့ပါတယ်။ဆွေးနွေးပွဲကိုလာမယ့်ဂျွန်6ရက်နေ့အထိကျင်းပမှာဖြစ်ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်မူကြမ်းကိုအတည်ပြုရေးနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စရှေ့လုပ်ငန်းစဉ်ကိစ္စစတာတွေဆွေးနွေးမယ်လို့ထုတ်ပြန်ကြေညာထားပါတယ်
။မမေခါပါရှင်။ခုတော့လွတ်တော်မှာသတင်းရယူမှုကန့်သတ်လိုက်တဲ့သတင်းတင်ပြပါမယ်။လွတ်တော်အစည်းအဝေးကျင်းပနေချိန်တိုက်ရိုက်သတင်းရယူရာကိုကျွန်းလတရက်နေ့ကစတင်ပြီးလွတ်တော်300စလုံးကိုပိတ်ပင်လိုက်ပါပြီ။အမျိုးရာလွတ်တော်ယုံတာဝန်ရှိသူတို့ကတော့ခုလိုဆောင်ရွက်တာဟာလုံခြုံရေးအတွက်ဖြစ်တယ်လို့ပြောဆိုပေမဲ့မြန်မာဂျာနယ်လစ်ကွန်ရက် MJN ရဲ့အတွင်ရေးမှူးကတော့သတင်းစာလွတ်လပ်ခွင့်ဆုပ်ယူလာတဲ့သဘောဖြစ်တယ်လို့တုံ့သက်ပါရယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကခုလိုတင်ပြထားပါရယ်
။ဟုတ်ကဲ့ပြည်တော်စုလွတ်တော်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်တွေမှာအစည်းအဝေးကျင်းပနေစဉ် Interpreter Booth ခေါ်ဘာသာပြန်သူအသုံးပြုတဲ့အခန်းတွင်ကသတင်းမီဒီယာတွေကိုတိုက်ရိုက်သတင်းရယူခွင့်ပြုခဲ့ရာကဒီရက်ပိုင်းတွေအတွင်းမှာကန့်သတ်ပိတ်ပင်တာတွေကိုဇက်တိုက်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။လက်တလောလွတ်တော်၃ရက်မှာသတင်းရယူရတဲ့အခြေအနေကိုလွတ်တော်သတင်းတောက်တူဖြစ်တဲ့ကိုအောင်ထက်ကအခုလိုပြောပါတယ
်။မေလ26ရက်နေ့ကပြည်တော်စုလွတ်တော်ကနေစပိတ်လိုက်တာခင်ဗျ။ဟောပြီးတော့မှကျွန်တော်တို့အပြည်သူလွတ်တော်ကိုတခါဆက်ပိတ်တယ်ပြီးတော့ဇွန်လ၁ရက်နေ့ကအမျိုးသားလွတ်တော်ကိုဆက်ပြီးတော့ပိတ်လိုက်တာခင်ဗျ။အရင်တုန်းကကျွန်တော်တို့ဒီခဲ့ပြီးထားခဲ့တဲ့အခန်းကနေပြီးတော့ဒီရုပ်တံရိုက်လို့ရတယ်ဓပုံဆိုင်ရိုက်လို့ရတယ်ဝင်ကြီးဆိုလဲဝင်ကြီးကိုယ်တည်းဆိုလဲကိုယ်တည်းဟိုဒီဥက္ကဋ္ဌဆိုတဲ့ဥက္ကဋ္ဌပေါ့ဗျာအဲ့ဒါတွေကိုကျွန်တော်တို့ဓာတ်ပုံဆိုင်ရိုက်လို့ရတယ်သူတော့အခုကဟိုကော်ဖီတောက်တဲ့နေရာလေးမှာပဲတယ်လီဗီရှင်းကိုသူတို့ချပေးလိုက်တယ်အခဲတဲကိုကျွန်တော်တို့ဓာတ်ပုံရိုက်လို့မရဘူးကြည့်လို့မရတော့ဘူး TV ဖတ်စားပြန်ရပဲကျွန်တော်တို့ထိုင်ကြည့်လို့ရတယ်ဆိုတော့ဖြစ်သွားတာပေါ့
မေလ26ရက်နေ့ကပြည်တော်စုလွတ်တော်မှာဓာတ်ရိုက်သတင်းရယူခွင့်ကတ်သက်ခံရပြီးတဲ့နောက်ပြည်တော်စုလွတ်တော်ညွှန်ကြားမှုချုပ်ကိုတွားရောက်ဆွေးနွေးခဲ့ပေမဲ့အဆင်မပြေခဲ့ဘူးလို့ပြောပါတယ်
ကျွန်တော်တို့ရုပ်တံတွေအဆင်မပြေဘူးဒီဓာတ်ပုံရိုက်ရတာလည်းအဆင်မပြေတဲ့အတွက်ကြောင့်ပြန်လဲဖြေလျှော့ပြီးကျွန်တော်တို့ပြန်ပြတယ်ဗျဒါပေမဲ့လို့အဲ့ဒါအဆင်ပြေမလာဘူးကယနေ့ချိန်ထိစဖြစ်တဲ့26ရက်နေ့မေလ26ရက်နေ့ပြည်ပြောမေလ29မှာကျွန်တော်တို့လောလောဆယ်ဆိုင်မှုစုကိုသွားတွေ့တော့မီဒီယာတွေတော်တော်များများပါပါတယ်သွားတွေ့တော့ဒီကိုယ်စလေတွေအိမ်ငိုက်တဲ့ဓာတ်ပုံတွေကိုဂျာနယ်ထဲမှာထည့်တယ် online မှာတင်တယ်ပေါ့ဗျာပြီးတော့ဒီဓာတ်ပုံသားကိုယ်စလေတူကဒီမဲပေးတာကိုကိုယ်ပိုင်မဲမဟုတ်ဘဲနဲ့သူများရဲ့မဲခလုတ်ကိုသွားနှိပ်တဲ့ဓာတ်ပုံဂျာနယ်တစ်ဆောင်မှာတက်သွားတဲ့အတွက်ကြောင့်မို့အခုလိုဖိတ်လိုက်တာလို့တော့ပြောရခင်ဗျာ
အမျိုးသားလွတ်တော်ယုံဒုညွန်ကြားမှုချုပ်ဦးလွင်ဦးကတော့အမျိုးသားလွတ်တော်အနေနဲ့လုံခြုံရေးအရာသတင်းမီဒီယာတွေကိုကန့်သတ်တာဖြစ်ကြောင်းပြောပါတယ်
ကျွန်တော်တို့စီမားကတော့လုံခြုံရေးအရာကျွန်တော်တို့ပိတ်ထားပဲရှိတယ်။ဒါရိုက်ရေးသေးဥစားကိုဒါရိုက် SkyNet နဲ့ MRTV ကနေလွှင့်တယ်လေ။ကျွန်တော်တို့ delay လည်းမရှိဘူး။ movie ကော stage ကောဒီဓာတ်ပုံတွေကိုကျွန်တော်တို့စီကဝန်ထမ်းတို့ကယူထားပြီးတော့ကြိုက်တဲ့အကွက်ကြိုက်တဲ့ဓာတ်ပုံနေသားကိုယူခွင့်ပေးထားတယ်ဗျ။
မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ MGN ရဲ့အတွင်းမှုဦးမြင့်ကျော်ကတော့လွှတ်တော်တွေကအခြေအနေတွေကိုမီဒီယာပေါ်တက်မလာအောင်ကန့်သတ်တာဖြစ်နိုင်ကြောင်းနဲ့ဒီလိုကန့်သတ်တာဟာသတင်းစာလွတ်လပ်ခွင့်ဆုံးယူလာတဲ့သဘောဖြစ်တယ်လို့သုံးသပ်ပြောဆိုပါတယ်
။နောက်ဆိုလွှတ်တော်တွေကအဲ့လိုမျိုးကိစ္စမျိုးတွေမီဒီယာပေါ်မတက်လာအောင်လုပ်တယ်လို့ပဲကျွန်တော်မြင်တယ်။ဒါကတော့သတင်းအချက်လက်လွတ်လပ်စွာစီးဆင်းမှုကိုတားမြစ်လိုက်တဲ့သဘောပေါ့နော်။ပြောရင်တော့သတင်းမီဒီယာလွတ်လပ်ခွင့်တွေကစိတ်ပိုင်းတစ်ချို့တခါနောက်ပြန်ဆုတ်သွားတယ်ပေါ့နော်။ဒီလွတ်တော်နဲ့သတင်းရုပ်ကနေပတ်သက်လို့နောက်ပြန်ဆုတ်သွားတယ်ဒါလို့ကျွန်တော်မြင်ပါတယ်။မှန်တော့မီဒီယာလွတ်လပ်ခွင့်ကအခုဒီလပိုင်းတွေဟိုမှာတစ်ခုပြီးတစ်ခုအနှုတ်ပဲဆောင်းနေဟာတွေကဟိုမှာဖြစ်လိုက်ပြီးမှဖြစ်လိုက်တာ။အဲဒီလိုမျိုးဖြစ်စဉ်တွေကနောက်အနှုတ်လက္ခဏာဆောင်းနေဖြစ်တဲ့တစ်ခုပဲကျွန်တော်တော့ထင်ပါတယ်။
ဒီအပိုင်းတွေအတွင်းမှာတော့လွတ်တော်အစည်းအဝေးအစီအစဉ်စာရွက်တွေကိုအရင်ကလိုသတင်းသမားတဦးချင်းစီအတွက်ဖြန့်ဝေတာမရှိတော့သလိုလွတ်တော်မှာသတင်းရယူနေတဲ့မီဒီယာသမားတွေကိုပြန်ကြားရေးဌာနကတာဝန်ရှိသူနှစ်ယောက်ကစောင့်ကြပ်ကြည့်ရှုတာတွေရှိနေတယ်လို့လွတ်တော်သတင်းသမားတချို့ကပြောပါတယ်2012ခုနှစ်လွတ်တော်အစည်းအဝေးတွေစတင်ကျင်းပစဉ်ကတော့သတင်းမီဒီယာသမားတွေကိုသတင်းတပ်ဖွဲ့နဲ့စစ်ဘက်ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအနီးကပ်စောင့်ကြည့်တာတွေရှိခဲ့ဘူးပါတယ်
ကိုမိုးသောစူးစီးတင်ပြသွားတာပါရှင်။ VOA ကနေအင်ကာနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ်က2392318555လေးဖြစ်ပါရယ်။ခုတော့ပထမပိုင်းအဆုံးမသက်ခင်ပြည်တွင်းသတင်းတပုတ်နောက်ဆုံးတင်ပြပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟောင်းလည်းဖြစ်တဲ့စာရေးဆရာထင်လင်းဦးကိုသာသနာညွန်းနှွမ်းမှုပုံမှန်နဲ့တရားစွဲဆိုထားပြီးချောင်းဦးမြို့နယ်တရားရုံးမှာရုံးတင်စစ်ဆေးနေရကနေကျွန်းလနရက်နေ့ဒီကနေ့မှာတော့အလုတ်ကျန်တဲ့ထောင်ဒဏ်နှစ်ချမှတ်လိုက်ပါတယ်။အကြောင်းဆုံးကတော့ထိုင်းအခြေဆိုင် VOA သတင်း6မအေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းမုံရွာခရိုင်ချောင်းဦးမြို့နယ်မှာ2014ခုနှစ်အတွင်းကလုပ်ခဲ့တဲ့စာပေဟောပြောပွဲအတွင်းဘာသာရေးဆိုင်ရာအငင်းပွားဝယ်ဝေဖန်ဟောပြောခဲ့တာကြောင့်ဆိုပြီးသာသနာညှို့နှွမ်းမှုပုံမှန် 295 ကကြီးနဲ့စာရေးဆရာထင်လင်းဦးဟာတရားစွဲဆိုခံရတာပါ2015ခုနှစ်ဇွန်လ2ရက်နေ့မှာတော့တရားရုံးကနေသူ့ကိုအလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့ကြောင်းရှင်းနေဖြစ်သူဦးသိန်းသန်းဦးကဆိုပါတယ
်ကျင်းကြဦးလို့ပုံမှန် 295 ကကြီးအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်ချလိုက်တယ်298ကတော့ဆုတ်လိုက်တယ်သူကဒီဟာလူစားဘိုးဘွယ်သာသနာကိုတမင်တကာမကြားကြအောင်ပြောတာအမှုရာလုပ်ကြတာပေါ့သူတို့စွဲစင်ကထင်လင်းဦးကဟုတ်တော့ဗတင်ငန်းယုံနဲ့ပုံလုပ်ရတယ်ဆိုပြီးအဲ့ဒီ290နဲ့ပါဆက်ဆွဲ
ဆာရေးဆရာထင်လင်းဦးဟာသူ့ရဲ့ဟောပြောချက်တွေအတွင်းမြက်စွာဖရာဟာမြန်မာလူမျိုးမဟုတ်ကြောင်းတိုင်းရင်းသားမဟုတ်တဲ့ကြောင်းဗုဒ္ဓဟာဘသူကိုတော့မုန်းစေဘသူကိုတော့ချစ်စေဆိုပြီးခွဲခြားမှုတွေမရှိခဲ့ကြောင်းသူ့ရဲ့အတွေးခေါ်အယူဆတွေကြောင့်သာသူ့ကိုကိုးကွယ်ကြတာဟုတ်မဟုတ်မေးခွန်းထုတ်ခဲ့ပါတယ်စတာဆင်မင်းဆက်မှာဆင်မင်းကိုလုတ်ကြံတဲ့မုတ်ဆိုးဟာတင်ငန်းအကာအကွယ်ကိုယူပြီးလုတ်ကြံခဲ့တယ်လို့ဗုဒ္ဓဘာသာကိုလည်းတင်ငန်းဝင်များကဖြည့်ဆည်းမှုတွေရှိနေကြောင်းဟောပြောခဲ့ပါတယ်မြန်မာနိုင်ငံမှာတော့ဘာသာရေးနဲ့ပတ်သက်ပြီးထိလွယ်ရှလွယ်ဖြစ်နေချိန်မှာသူ့ရဲ့ဟောပြောမှုတွေကအငင်းပွားဝယ်ဖြစ်ခဲ့ပြီးအမျိုးဘာသာတသနာထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ချုပ်မဘာသာကတော့စာရေးဆရာထင်လင်းဦးနဲ့ NLD ကိုအပြင်းထန်ဝေဖန်ခဲ့ပါတယ်။အခုလိုမျိုးစာရေးဆရာထင်လင်းဦးကိုအလုတ်ကျန်းတဲ့ထောင်နဲ့နှစ်နှစ်ချမှတ်ခဲ့တာနဲ့ပတ်သက်လို့ဥပဒေကြောင်းအရညီညွတ်မှုရှိမရှိမေးကြည့်တဲ့အခါမှာတော့ရှင်းနေဖြစ်သူကတရားရုံးအနေနဲ့ပြင်ပဖိအားတွေရှိနေတယ်လို့ယူဆကြောင်းအခုလိုပြောပါတယ
်။ရုံးသက်သက်ကတော့ကျွန်တော်ပြောရမှရှိတာသူချာသူရဲ့စေနုံတရားရာချတာဖြစ်တဲ့အတွက်မကြေနိုင်ကျွန်တော်တို့ကရုံးစင်းနဲ့အယူခံတက်ဖို့ပဲရှိတယ်။ဒါပေမဲ့ရုံးပေါ်မှာစီအားလို့ပြောနိုင်တာပေါ့နော်စီအားဆိုဒီမှာချက်တာမဟုတ်သူ့ရဖွဲ့ရမဟုတ်ဒီသက်ဆိုင်တရားရင်းမှာမဟုတ်ဘူးဒီပြင်ပစီအားရှိတယ်လို့ကျွန်တော်ယူဆတယ်
။ဆိုင်ရေးဆရာထင်လင်းဦးရဲ့ဇနီးဖြစ်သူကတော့မိသားစုအနေနဲ့အယူခံဆက်တက်သွားမှာဖြစ်ကြောင်းပြောပါတယ်။စာရေးဆရာထင်လင်းဦးရဲ့အငင်းပွားပွဲဟောပြောချက်နဲ့ပတ်သက်လို့ထောက်ခံသူများလည်းရှိတယ်လို့ကန့်ကွက်သူများလည်းရှိပြီးသူဟာသာသနာကိုစော်ကားခဲ့တယ်ဆိုပြီးတရားစွဲဆိုခံရပြီးထောင်ချခံခဲ့ရတာဖြစ်ပါတယ်ရှင်
။ AAA မှာပါရှင်။ VOA မြန်မာပိုင်းအသံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါရယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နဲ့လည်းလေ့လာနိုင်တဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မကြေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရရှင်။ကျမတို့ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 2425တို့ကနေဖန်ယူနားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 24 25နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါရယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရပါမယ်ဒီတစ်ပတ်အစီအစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြချပါရယ်ရှင်
မေဂန်ပြည်တော်စုအတွင်းမြို့သားလုံခြုံရေးအေဂျင်စီရဲ့စောင့်ကြည့်စီစဉ်တည်တန်းကုန်ဆုံးပြီးတဲ့နောက်ဒီစီစဉ်ကိုပြုပြင်ပြောင်းလဲမယ့်ဥပဒေတရားဒီပြုနိုင်ရေးအထက်လွှတ်တော်ကဆက်လက်ကြိုးစားဆောင်ရွက်နေပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်မေဂန်ပြည်သူတွေရဲ့တယ်လီဖုန်းမှတ်တမ်းတွေရယူသိမ်းဆည်းခွင့်အမျိုးသားလုံခြုံရေးအေဂျင်စီထက်တယ်လီဖုန်းကုမ္ပဏီတွေကိုတာဝန်ပေးရတဲ့အမေရိကန်လွတ်မြောက်ရေးဥပဒေကိုကြားနာဖို့အထက်လွှတ်တော်မှာ89မဲ18မဲနဲ့တနင်္ဂနွေနေ့ကအတည်ပြုဆုံးဖြတ်ခဲ့တာပါအခုအမေရိကန်လွတ်မြောက်ရေးဥပဒေကိုအောက်လွှတ်တော်မှာတော့တခဲနဲ့ထောက်ခံမှုရပြီးသားဖြစ်ပါတယ်ဘာမောက်ပြည်နယ်ဒီမိုကရက်ထက်လွှတ်တော်မှာပက်ထရစ်လေးရာဒီဥပဒေကိုပူတွဲရေးသားတဲ့သူတယောက်ပါသူကအခုလိုပြောပါတယ်
Before the time but we're going to keep the country safe but American privacy not so much
အရင်ကတော့ American ပြည်တော်စုဘေးကင်းဖို့ဆိုတာကိုပဲပြောခဲ့ပြီးနိုင်ငံသားတွေရဲ့ကိုရေးကိုယ်တာအချက်တွေကိုကာကွယ်ဖို့ဆိုတာမပြောခဲ့ကြပါဘူးအခုဒီဥပဒေကဒီအချက်နှစ်ခုကိုမျှတအောင်လုပ်နေတာပါအခုဥပဒေအရအမျိုးသားလုံခြုံရေးအေဂျင်စီအနေနဲ့တယ်လီဖုန်းမှတ်တမ်းတွေအများအများသိမ်းထားတဲ့အစီအစဉ်ရပ်ဆိုင်းသွားပါပြီအစိုးရကစောင့်ကြည့်ရေးအစီအစဉ်ကိုကန့်သတ်လိုက်ပြီးအရင်မျိုးချစ်ဥပဒေမှာမပါခဲ့တဲ့ပွင့်လင်းမြင်သာမှုတာဝန်ယူမှုတွေအပြင်ကြီးကြပ်မှုတွေကိုတိုးပြီးလှုပ်ဆောင်မှာဖြစ်ပါတယ
်အမျိုးသားလုံခြုံရေးအေဂျင်စီကန်ထရိုက်တာဝန်ထမ်းဟောင်းအဲဒ်ဝတ်စနိုဒင်ရဲ့ဖောက်သည်ချမှုကြောင့်အမေရိကန်ဆိုရရဲ့စောင့်ကြည့်အစည်းအဝေးတွေပေါ်ကြခဲ့ပြီးအမေရိကန်ပြည်သူတွေထူးသဖြင့်ပြည်သူတွေရဲ့လွတ်လပ်ခွင့်အတွက်စီရင်လှုပ်ရှားသူတွေဒီအစည်းအဝေးကိုဒေါသဖြစ်ခဲ့ကြပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီရဲ့တယ်လီဖုန်းမှတ်တမ်းတွေကိုစောင့်ကြည့်အစည်းအဝေးအခုတော့တည်တန်းကုန်ဆုံးသွားပြီဖြစ်ပါတယ်။ဒီအစည်းအဝေးကိုယာယီတည်တန်းတိုးဖို့အထက်လွှတ်တော်လူများစုခေါင်းဆောင်အထက်လွှတ်တော်မှမစ္စမက်ကော်နေကသတင်းပတ်အတောကြားကြိုးစားခဲ့ပါတယ
်။ We shouldn't be disarming unilaterally.
ကျွန်တော်တို့ရန်သူတွေကပိုပြီးခင့်မိတဲ့နှီးတွေတုံးအင်းနဲ့အားနဲ့လှုပ်လာချိန်မှာကျွန်တော်တို့ကကိုယ့်ကိုယ်တစ်ဖက်သက်လက်နဲ့ဖြုတ်တာမျိုးမလုပ်သင့်ပါဘူးရုရှားမှာနောက်ဆုံးတွေ့လိုက်ရတဲ့ Edward Snowden ရဲ့ဥပဒေမဲ့သတင်းမှားတွေနဲ့သူ့ကိုယ်သူထင်ပေါ်အောင်ရှောက်ပြောနေတာကိုအခြေခံပြီးကျွန်တော်တို့ကလိုက်လှုပ်တာမျိုးမဖြစ်သင့်ပါဘူ
း Republican ထဲလွတ်တော်အမတ် Ron Paul ကတော့2016ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းအဖြစ်ဝင်ရွေးကောက်မှုကြီးညာထားတဲ့သူပါအမေရိကန်ဆိုရရဲ့စောင့်ကြည့်အစည်းအဝေးကိုအမြဲတစေကန့်ကွက်ပြောဆိုတဲ့သူလည်းဖြစ်ပါတယ်။သူဟာအခုလိုပြောထားပါတယ်
။ We're going to so blindly give up our freedom.
ကျွန်တော်တို့ရဲ့လွတ်လပ်ခွင့်တွေကိုဖြစ်ချင်းအဖြစ်အဆုံးရှုံးခံလိုက်တော့မှလား။ကျွန်တော်တို့ကလွတ်လပ်ခွင့်ကိုကျက်တလို့ယူပါဆိုတာမျိုးကိုခွင့်ပြုကြတော့မှလား။ကျွန်တော်ကတော့ထပ်ပြီးဘလုံးမှအဖြစ်မခံနိုင်တော့ပါဘူး။အမေရိကန်ပြည်သူတွေကလည်းဒါကိုထပ်ပြီးပြစ်ခတ်လိုက်မယ်လို့ကျွန်တော်တို့မထင်ပါဘူး
။ပြည်တွင်းစောင့်ကြည့်အစည်းအဝေးဖြစ်တဲ့အမေရိကန်လွတ်မြောက်ရေးဥပဒေကိုဒီကနေ့အင်္ဂါနေ့ဒီဆက်လက်ဆွေးနွေးမှာဖြစ်ပြီးအထက်လွှတ်တော်အနေနဲ့ဒီပြုချက်ရပြီးရင်သမ္မတဥပမာဥပဒေဖြင့်လက်မှတ်ရေးထိုးဖို့အင်မီတော်ကိုပို့မှာဖြစ်ပါတယ်။ဥပဒေအသစ်ကိုဒီမပြုသေးခင်မှာလည်းမြို့သားလုံခြုံရေးအေဂျင်စီအနေနဲ့အ ਨੇ ဆုံးစောင့်ကြည့်အစီအစဉ်တစ်ခုကိုယာယီရဆင်းရမှာဖြစ်ပါတယ်။အမေရိကန်ရှိုးဝဲပြည်ပထောင်လည်စောင့်ကြည့်ဆင်းရတရားရုံးကအရင်တော့ခွင့်ပြုထားတဲ့ဘယ်သူဘယ်ဝါဆိုတာကိုထုတ်ပြောစရာမလိုပဲ electronic ဆက်သွယ်မှုတွေကိုစောင့်ကြည့်တာနောက်တယ်လီဖုန်းတွေကိုကြားပြတ်နားထောင်တာဒီအစီအစဉ်တွေကိုရှင်းဆိုင်ပေးရမှာဖြစ်ပါတယ်ခင်ဗျာ
ကို ုသိန်းထိုင်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသီကောင်းစရာကိုနားဆင်ခဲ့ရတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ။
ပါရရှိမြတ်မြာအပြောင်းလဲတွေ့လာတဲ့မြန်မာနိုင်ငံမှာတစ်ချိန်လုံးကဖိနှိပ်မှုတွေခံခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေနိုင်ငံရေးမှာအရင်ထက်ပိုပြီးနေရာယူနိုင်ကြပြီလားဒါမှမဟုတ်စစ်ဆေးရအနေနဲ့ရပ်ဖက်အုပ်ချုပ်ရေးပုံစံပြောင်းလာတဲ့အာဏာပိုင်တွေဘက်ကပဲနိုင်ငံရေးမှာပိုပြီးတော့ခြေကုပ်ရလာသလားအပြောင်းလဲတွေကြောင့်ဘယ်သူကပိုပြီးနိုင်ငံရေးမှာအသာစီးရလာနေသလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်ဒီပြည်တွင်းပြည်ပနိုင်ငံရေးလှုပ်ရှားမှုတွေမှာထဲထဲဝင်ဝင်ပါဝင်ခဲ့ကြတဲ့သူတွေကိုပါဝင်ဆွေးနွေးဖို့လည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ပထမဆုံးအနေနဲ့ကတော့ဒီလွန်ခဲ့တဲ့3-4နှစ်အတွင်းမှာပြောင်းလဲတွေမှာအစိုးရနဲ့အတိုက်ခံအင်အားစုတွေကဘယ်သူကနိုင်ငံရေးရပို့ပြီးနေရာရလာတယ်လဲပို့ပြီးတွင်ကျင်လာလဲဆိုတော့ပင်တိုင်းဆွေးနွေးမဲ့သူတွေရဲ့ရေဝေးရအမြင်တွေကိုကျွန်တော်အရင်ဆုံးသိချင်ပါတယ်ဆွေးနွေးပွဲအတွက်ရောက်ရှိနေတဲ့ဒီမြန်မာနိုင်ငံဒီမိုကရက်တစ်တပ်ပေါင်းစုကကိုအနေတာဒေါက်တာနိုင်အောင်အမြင်ကိုအရင်သိချင်ပါတယ်ခင်ဗျဟု
တ်ကဲ့ဟိုအနှစ်သာရရပြောမယ်ဆိုလို့ရှိရင်တော့ဒီအခုနောက်ပိုင်းဒီ2000စနစ်နောက်ပိုင်းတက်လာတဲ့အစိုးရကပြောနေတာကတော့ဒီနိုင်ငံရေးရပေါ့လေဒါဆေးဆိုးရအုပ်ချုပ်တာမကောင်းခဲ့ဘူး။နောက်ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုပြောင်းလဲရမယ်။နောက်ပြီးတော့မှဒီအပြစ်ခက်ရဲ့ဆေးရည်တွေနိုင်ငံရေးတွဆုံကိုဆွေးနွေးပွဲတွေလုပ်ရမယ်။နောက်အခုဆိုလို့ရှိရင်လည်းဒီဖက်ဒရယ်လိုဟာမျိုးပြောလာတာလည်းရှိရလေ။ဆိုနိုင်ငံရေးကပြောမယ်ဆိုလို့ရှိရင်တော့ဒီအနှစ်သာရရတော့ဒီအတိုက်ခံတွေလို့ပြောရမယ်ကျွန်တော်တို့တွေအားလုံးတောင်းဆိုခဲ့တဲ့ဥစ္စာတွေကတော့ရေဘူအားဖြင့်တော့ဒီကြွေးကြော်တဲ့နေအောက်ထက်မှာတော့ရှိလာတာပေါ့။ဒါပေမဲ့လက်တွေ့ရမှာတော့ကျွန်တော်မြင်တာကတော့ဗာလဲဆိုတော့အခုဒီစေအစိုးရနေပြောင်းလဲလာတဲ့အခုအစိုးရကဒီသူတို့တွန်းနေတဲ့ပုံစံကဗာလဲဆိုတော့သူတို့ရဲ့ road map ကိုဒီလမ်းပြမြေပေါ်အကောင့်ထဲပေါ်နေတဲ့ဥစ္စာပေါ့နော်။နောက်အဓိကကြားတဲ့အချက်ကဗာလဲဆိုတော့ဒီကစားပွဲရဲ့စီကန်းကိုဘယ်သူကလုပ်နေသလဲ။နော်ပုံရင်ပြောမှဆိုလို့ရှိရင်တော့အခုစစ်ဆိုးအတွင်ပြောင်းဆိုးအလုံးနေပေါ့ဆိုတော့အဲ့ကစားကွက်ထဲမှာတွားနေတဲ့အခါကျတော့တကယ်တမ်းပြောရင်ထိန်းချုပ်မှုနော်ဒီအာဒီအတွင်ကုမျိုးရင်းကာလကိုလို့မဖြစ်သေးတော့မှဒီအပြောင်းလဲကာလကိုစ조사နေကိစ္စမှာထိန်းချုပ်မှုကတော့ဒီစေအုပ်စုဘက်ကပဲပို့ပြီးတော့ရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပေမဲ့ဒါကတော့ဒီချိန်မှာတော့စကားပြောသွားလိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီမှာလူ့အောင်တဲ့ဒီမိုကရက်တစ်ပါတီကဥအောင်မိုးစောလည်းရောက်နေပါတယ်။ဥအောင်မိုးစောအမြင်နဲ့ဆွေးနွေးပြပါအောင်ခင်ဗျာ
။ကျွန်တော်တို့လေ2010လောက်ပေါ့နော်2010ရေကောက်ပွဲတွေပြီးတဲ့အခါကျတော့ဒီအပြောင်းလဲဆိုတဲ့ကိစ္စတွေသူစပြီးတော့လုပ်ကြတယ်။ပြောင်းလဲဆိုတဲ့ကိစ္စတွေစလုပ်တဲ့အခါကျတော့ကျွန်တော်တို့တော်တော်များများမြင်တာကဒီအပြောင်းလဲတွေကကျွန်တော်တို့အတွက်တော့အခွင့်အလမ်းတွေပေါ့နော်။ဒီအခွင့်အလမ်းတွေကအသုံးချပြီးတော့ဒီတိုင်းပြည်တိုးတက်ရတိုးတက်ကြအောင်ဆက်ပြီးတော့တွန်းတင်သွားလို့ရလိမ့်မယ်ချောချောမွေ့မွေ့ဖြစ်လိမ့်မယ်လို့ကျွန်တော်ယူဆခဲ့တယ်။အတပြိုင်နက်ထဲမှာလည်းပဲဒီအပြောင်းလဲတွေကိုနှက်ခဲတယ်လို့မြင်တဲ့သူတွေလည်းရှိကောင်းရှိမှာပေါ့နော်။ဒါပေမဲ့တပြိုင်နက်ထဲမှာပဲ2017 2018ပေါ့ဒီလေးနှစ်သုံးလေးနှစ်လောက်ဖြတ်တန်းပြီးတဲ့အခါကျတော့ဒီအပြောင်းလဲတွေကတကယ်တမ်းကျတော့ဒီအခွင့်အလမ်းအဖြစ်ယူပြီးတော့ဆက်ပြောင်းလဲဖို့အတွက်ကိုဆက်ပြီးတော့တိုးချက်ဒီအပြောင်းလဲကိုတိုးချက်သွားဖို့ကိစ္စမှာအခက်အခဲတွေရှိတယ်ဆိုတာကိုကျွန်တော်တို့တွေ့လာရတယ်။အတွေ့လာတစ်ဖက်ကလည်းပဲခုနလိုဒီအပြောင်းလဲကိုဥဆောင်ပြီးတော့ဖန်ပြီးတဲ့ဥဆောင်ခဲ့တဲ့ပုံကိုယ်တွေကကဲဒီကြောင်းလေးတွေမှာလာတော့ပါတစ်ချိန်နဲ့တိုင်းပြည်ကိုကောင်းအောင်လှုပ်သွားကြတာပေါ့လို့ပြောပေမဲ့တစ်ဖက်ကတော့သူတို့ကအားလုံးကိုဒီကြောင်းလေးမှာပါအောင်လို့ခေါ်တယ်။တပြိုင်နက်ထဲမှာလည်းဒီအပြောင်းလေးတွေမှာပဲအကန့်အသတ်တွေလှုပ်ထားတယ်။ဆိုတဲ့အခါကျတော့ဒီအပြောင်းတွေကိုဝါပြီးတော့ပြောင်းလဲအောင်ခံပြီးကြမယ်လို့ကျွန်တော်တို့ကြိုးစားကြတဲ့အခါကျတော့ဒီဥဆောင်ပြီးတော့အပြောင်းလဲလုပ်တဲ့သူတွေကသာရှင်အတာကြီးမှရှိနေတဲ့အခြေအနေဒီအခြေအနေရှိနေတော့ဘာကြောင့်လဲဆိုတဲ့အခါကျတော့တစ်ဖက်ကအတိုက်ခံလို့ပြောတဲ့လူတွေကဒီမိုကရေစီအင်အားစုလို့ပြောတဲ့လူတွေကိုအကန့်အသတ်နဲ့သူတို့ကခွင့်ပြုထားတာဖြစ်ပြီးတော့တစ်ဖက်ကအပြောင်းလဲကိုသူတို့လိုချင်တာကိုပဲဆွဲခေါ်နေတဲ့အနေအထားမှရှိနေတယ်။အဲပိုးရင်လည်းပြောမယ်ဆိုတော့သူတို့ကဖွင့်ကစားတယ်လို့ပြောတယ်လက်တွေ့မှာကြဖွင့်ကစားတာမဟုတ်ဘူး level playing field ကဘယ်နေရာမှာမှမရှိဘူ
းဟုတ်ကဲ့
ဆိုတဲ့အခါကျတော့ဒီအပြောင်းလဲရရှေ့ကိုဆက်ပြီးတော့ သွားဖို့ဆိုတဲ့အခါမှာအခက်အခဲတော့တွေ့နေတာအမှန်နဲ့
ဟုတ်ကဲ့ကျွန်တော်ဒီနိုင်ငံရေးကိုလေးတာတုံးသက်တဲ့ဒေါက်တာရံမျိုးသိန်းလည်းဆွေးနွေးပွဲမှာရောက်နေဒေါက်တာရံမျိုးသိန်းအမြင်လည်းပြောပါအောင်ခင်ဗျာ
ကျွန်တော်ရဲ့အမြင်ကတော့ဗျာအဲလက်ရှိနိုင်ငံရေးအပြောင်းလဲဟာအဲ2003ခုနှစ်ကရေးဆွဲလေးတွေမြန်မာနိုင်ငံရေးလမ်းပြမြေပုံမူပေါင်းထဲမှာပဲရှိနေတာကိုတွေ့ရတယ်အဲ့ဒီအခါကျတော့ပြောမယ်ဆိုလို့ရှိရင်ပေါ့လေအဲဆိုရလက်ထက်မှာရေးဆွဲခဲ့တဲ့နိုင်ငံကြီးလမ်းပြမြေပုံရဲ့မူပေါင်းထဲမှာပဲရှိနေတဲ့အဲအပြောင်းလဲလို့ပြောရင်ရတယ်အဲ့ဒီအခါကျတော့ဒီအပြောင်းလဲဟာမိကမတ္တအပြောင်းလဲလို့ပဲပြောလို့ရတယ်နောက်ကျွန်တော်တို့နိုင်ငံရဲ့တိုင်းရင်းသားပြည်သူလူထုတည့်ရက်လုံးရဲ့အောက်ခြေပြည်သူလူထုတည့်ရက်လုံးရဲ့အကျိုးစီးပွားကိုမျက်နှာမူတဲ့အပြောင်းလဲမျိုးမဟုတ်ဘူးအဲ့တော့လက်ရှိအာဏာရအစိုးရအနေနဲ့အာဏာရပါတီနဲ့မီးစက်သူတွေတချို့ကအကျိုးရှိနေတဲ့အကြောင်းလဲမျိုးဖြစ်တာကိုတွေ့ရတယ်။အဲ့ဒီအခါကျတော့ရေပူရပြောမယ်ဆိုရင်တော့ပေါ့လေအချိန်မှာဟိုနိုင်ငံရေးရဒီမိုကရေစီရေးအမျိုးသားပြန်လည်တည်မြဲရေးပြည်တွင်းငြိမ်းချမ်းရေးဒီအတန်လေးဟာအခြေခြေလောင်လောင်ကြားနေရပေမဲ့လက်တွေ့အနေထားရကြည့်မယ်ဆိုလို့ရှိရင်ဒီပြဿနာတွေဒီစိန်ခေါ်မှုတွေအားလုံးရဲ့အခြေခံဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည်စင်ကြီးအပိုင်းကိုတော့မှတရားဝင်ဘာမှမလုပ်နိုင်သေးတဲ့အနေထားမျိုးရှိနေတာတွေ့ရတဲ့အခါကျတော့ကျွန်တော်အမြင်ကတော့ဒီအပြောင်းလဲဟာပြည်သူလူထုကိုမျက်နှာမူမှုအပိုင်းမှာအင်မတန်မှအားနည်းနေတယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒီမှာဆွေးနွေးဝဲအတွက်လည်းဒီ American ပြည်တော်စုမှာရောက်နေတယ်ကိုမမောင်လွင်လည်းရှိနေပါတယ်ကိုမမောင်လွင်ရဲ့အမြင်ကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဗျာဟိုအခုကတော့ဖြစ်နေတဲ့နိုင်ငံရေးအပြောင်းအလဲနဲ့အချင်းချင်းကတော့ပြွင့်လေသွားရတော့အခုလက်ရှိရှိနေတဲ့အာနာယအစိုးရနဲ့အရင်တုန်းကကျွန်တော်တို့ချမှတ်ခဲ့တဲ့ roadmap ကသူတို့လမ်းစဉ်တိုင်းသွားတာတော့မှန်တယ်ပေါ့ဗျာနောက်တစ်ခုကအခုဖြစ်နေတဲ့ဟာဒီအကုန်လုံးကလည်းပြွင့်လေသွားရင်ဒါသူတို့ကပဲအကြီးကဥဆောင်ပြီးတော့ကျင်းပတဲ့အခင်းချင်းတော့ကိုပဲအားလုံးကလက်ရတယ်ဆိုတာလည်းမှန်လေ။အဲဒီတော့ကျွန်တော်တို့ကအဲ့ဒီနေသားမှာတခုရှိတာကသူတို့ဘက်ကတော့ပြွင့်လင်းသွားတယ်ဒါသူတို့ရေရှည်ပလန်နဲ့ဟလာဒီနိုင်ငံတော်အာဏာကိုချုပ်ကန်ရေးတော့ဒါသူတို့ရဲ့အကျိုးစီးပွားကာကွယ်ရေးတို့သူတို့ရဲ့အနေထားတွေပေါ့ဗျာတက်တဲ့ဒီမှာသူတို့လက်တော့မဆုံးရှုံးရအောင်လို့သူတို့ကတော့အစွမ်းကုန်တော့ဒုံပါပဲဗျာ။အဲ့ဒါကတော့ကျွန်တော်တို့ကဒါကတော့ဘယ်သူမှအငင်းပွားကြမရှိဘူး။တခုရှိတာကကျွန်တော်တို့ကဖြစ်နေတာကအရင်တော့ကဒါပြွင့်လေးသွားရတယ်ဗျာအတိုက်ခံဆိုပြီးတော့အဲ့ဒါဖြစ်နေတဲ့ဒီပိုကစီအင်အားစုတွေဒီ level အင်အားစုတွေကိုတိုင်ကိုကပြွင့်လေးသွားအခုအချိန်မှာဟိုအနာဂတ်အတွက်လည်း plan မရှိသလိုရောက်တတ်ရရပေါ့ဗျာခြေဥတည့်ရသွားနေတော့ဒီကြားမှာပြဿနာကဘာဖြစ်သွားလဲဆိုတော့အရင်တော့ကဒါကျွန်တော်တို့ထောင်ကတော့2010ခုနှစ်မတိုင်ခင်တော့ဟဲ့လားဒါမြန်မာပြည်မှာပြွင့်လေးသွားတာစေအောင်စုနဲ့အတောက်ကျအင်အားစုဆိုပြဿနာရှိတဲ့နေသားကလေအခုကဘယ်လိုဖြစ်သွားလဲလမ်းကြောင်းကအကုန်လုံးကရောထွေးရောသူရောထွေးဖို့အတွက်ကလည်းကိုလေတော့လက်ရှိရှိနေတဲ့ဟလာဟိုအနာရှိတဲ့အစိုးရပဲဖြစ်ဖြစ်စေအုပ်စုပဲဖြစ်ဖြစ်ဒါတို့ကတော့ကစားမှာပဲဗျာအဲ့ဒါကိုကျွန်တော်တို့တော့သွားပြီးတော့ပြောလို့မရကျွန်တော်တို့အဲ့ဒီတိုင်းကျွန်တော်ဖောက်တယ်ပေါ့အခုကြည့်နေတာကဘယ်လိုဖြစ်လဲဆိုဒီမိုကရေစီအားစုရဲ့ပြည်ထောင်အားစုရဲ့ဟိုဝါစီတည်ုံနေမဟုတ်ဘူးသူတို့ကအရှင်တော့ရှိတဲ့ဒီညီညွတ်မှုကိုမထိန်းထားတဲ့အချိန်ကိုဂျန်ကိုပုံပြောလို့လေအရှင်တော့ကဒါပြည်လေးသွားတယ်ကျွန်တော်တို့ကဒါဆက်အနာရှင်ဟလာစေအုပ်စုကိုပဲကျွန်တော်ကဟိုအဓိကတိုက်ခဲ့တာဟာဒီပေါ့အခုဘယ်လိုဖြစ်လာလဲဆိုတော့မဆိုင်တဲ့တိုက်တွေပေါ့ဗျာဒါပြည်လေးသွားမယ်ဟိုကျွန်တော်အခုမှတို့ဘာလို့တော်တော်လေးပတ်တဲ့ဟာတွေကိုသူရိုက်ရှာလာမျိုးတွေသူ့ကိုတိုက်ကူစားပြေးလို့လာတယ်။ဒါတွေကကျွန်တော်ကအပွင့်နေပေါ်တယ်။ဒီချိန်မှာဒီဟာပြဒီဟာကိုဦးစားပေးရမလားဒီမိုကရေစီကတော့တစ်ချက်လည်းတ
ော့တော့ပါလေ။ဟုတ်ကဲ့ကိုကိုမောင်လင်းကျွန်တော်လည်းဒီသိစာမြင်တာတခုပြောမယ်ဆိုရင်တော့ပေါ့နော်။ဟိုထင်းထင်းရှားရှားတွေ့နေရတာဒီချိန်တော့ဒီအတိုက်ခံလောက်ခဲ့ပြီမဲ့အခုခံချိန်မှာအာနာပိုင်နဲ့ပေါင်းသွားတဲ့လူတွေကိုပဲကျွန်တော်တွေ့ရတယ်ဒီအာနာပိုင်နေဘက်ကကျွန်တော်သိတော့ဆိုတော့အတိုက်ခံဘက်ကိုပေါင်းလာတာမျိုးတော့ကျွန်တော်တော့တိတ်တော့မတွေ့သေးဘူးဟိုဒါကလည်းဟိုနိုင်ငံရေးရဟိုဘယ်လိုမှအတိုက်ခံဘက်ကဆုံးရှုံးပြီးတော့ဟိုအစိုးရဘက်ကဟိုအသာစီးရတယ်လို့ကျွန်တော်ပြောလို့ရမယ်ထင်ပါတယ်အခုဆက်ဆော့ကိုမောင်လင်းဆွေးနွေးရတယ်တစ်ဆက်တည်းကျွန်တော်တို့တော်တော်ရှင်တယောက်ပေးထားတဲ့စာကိုလည်းဟိုအကြောင်းအရာဆက်ဆက်နေလို့ကျွန်တော်ဖော်ပြချင်ပါတယ်မဝင်းရန်အင်းလေးရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်အာနေပေါင်းများစွာတဲ့စစ်အစိုးရအဆက်ဆက်ရဲ့ဖိနှိပ်ရဆက်အကြမ်းဖက်မှုအောက်မှာရှိနေခဲ့ရတဲ့ယနေ့နိုင်ငံရေးပါတီများနဲ့အရက်ပဲလူအဖွဲ့အစည်းများရဲ့ပြည်တွင်းအခွင့်အရေးများဟာအပြစ်အဝါရရှိလာရင်းနဲ့တဲ့မတရားမှုဆန့်ကျင်ရေးလှုပ်ရှားမှုဆောင်ရွက်မှုများဟာနိုင်ငံရေးအရာအားကောင်းလာပြီးစစ်အစိုးရအဆက်ဆက်ကိုထောက်ခံအားပေးလာခဲ့တဲ့နိုင်ငံရေးပါတီများလူအတိုင်းဝိုင်းများကတော့အားနေသွားတယ်လို့ရေပုံရအဖြစ်ပြောလို့ရမယ်ထင်ပါတယ်တဲ့
ို့တော့တဲ့အာနာစစ်အာနာရှင်စနစ်ကြီးအမြင့်ပြတ်သွားပြီလို့မပြောနိုင်တယ်လို့လူမဆန်တဲ့စစ်အာနာရှင်စနစ်တကြော့ပြန်မလာနိုင်ဘူးလို့လည်းဘယ်သူမှအမခနိုင်မယ်မထင်ဘူးတဲ့နောက်ပြီးဒီကနေ့ဗမာပြည်ရဲ့နိုင်ငံရေးအခင်းအကျင်းကိုကြည့်ရင်တဲ့ဒီမိုကရေစီစနစ်ရှင်သန်အားကောင်းလာအောင်ကြိုးစားဆောင်ရွက်နေတဲ့နိုင်ငံရေးပါတီများအရက်ပဲလူအဖွဲ့အစည်းများအတွင်မှလည်းနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးကိစ္စတွေမှာအယူအဆဝိဝါဒအကွဲပြားပြီးပြည်သူ့ဘက်တော်သားအင်အားစုများပြိုကွဲဖျို့ဖျက်ဖြစ်အောင်လှုပ်ဆောင်နေတဲ့အောက်လန်နိုင်ငံရေးအခင်းကျင်းတွေရှိနေတယ်လို့တဲ့တရားမျှတမှုကင်းပြီးစစ်အာဏာရှင်စနစ်ကိုဖက်တွယ်ထားနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတဲ့အရေးမဲကြီးကလည်းရှိနေသေးတယ်ဆိုတာနိုင်ငံရေးဆန်းစစ်လေ့လာသူများအကြားအမြင်များတဲ့ပြည်သူများသိပြီးဖြစ်လို့အထူးသဖြင့်တင်ပြဖို့မလိုပါဘူးတဲ့နောက်ဆုံးသူရေးသွားတာကတော့တစ်ချိန်ကပြည်သူလွတ်လပ်ရေးဒီမိုကရေစီရေးစစ်အာဏာရှင်ဆန့်ကျင်ရေးစတဲ့အရေးတွေမှာအတူလက်တွဲဆောင်ရွက်ခဲ့တဲ့နိုင်ငံရေးအင်အားစုများအချင်းချင်းသဘောထားကွဲလဲတာကိုအကြောင်းပြုပြီးစစ်အာဏာရှင်တွေရဲ့အာဏာရဲ့ကြီးမားမှုကိုမေ့လျော့ပြီးတော့နိုင်ငံရေးအရင်ကြားမစေနိုင်ဖြစ်ကြမယ်ဆိုရင်အမျိုးဘာသာသာသနာအတွက်လက်ရှိအာဏာရနေတဲ့လူတွေကိုပဲရွေးချယ်ရမယ်ဆိုတဲ့အစွန်းတရားအောက်မှာပြည်သူတွေမျက်စိလဲလာမနေမယ်ဆိုရင်လေယနေ့ပြည်သူတရားလုံးစစ်အာဏာရှင်ကိုလိုလားသူများရဲ့ထောင်ချောက်ထဲပဲတက်တက်မမတ်ရောက်သွားနိုင်ကြောင်းပါခင်ဗျာတဲ့ကိုအောင်လုံးကြီ
းဟုတ်ကဲ့ကျေးဇူးပါသူကတော့ဒီနိုင်ငံရေးအာဏာနဲ့လူလူထောက်ခံမှုတွေကိုသူကဟိုအဓိကထောက်ပြသွားတယ်လို့ကျွန်တော်နားလဲပါတယ်ဒါပေမဲ့တစ်ခုရှိတာပေါ့လေဟိုအထူးသဖြင့်မြန်မာနိုင်ငံရေးမှာဆိုလို့ရှိရင်လူလူထောက်ခံမှုမရလဲနိုင်ငံရေးအာဏာရအောင်လုပ်တဲ့နည်းလမ်းတွေကလည်းရှိနေတယ်ဆိုတော့ဟိုလက်ကျွန်တော်သိကျင်တာဒီဆွေးနွေးရသူတွေအမြင်ကိုကျွန်တော်ကြားကျင်တာဒီလက်တွေ့အခြေအနေမှာဒီလူလူထောက်ခံမှုနဲ့နိုင်ငံရေးအာဏာခိုင်မာမှုတွေမှာအစိုးရနဲ့အတိုက်ခံကြမှာဘယ်သူတွေကဘယ်သူတွေပိုတာကြလဲကျွန်တော်တို့ဒေါက်တာနိုင်အောင်ရဲ့အမြင်ကိုအရင်ကြားကျင်ပါတယ
်ကျွန်တော်ကပြောပြီးပြီလေဟိုနိုင်ငံရေးပြောမစဲနိုင်ငံရေးမရဲ့ရဒီနေ့ဆေးဆိုးရပြောင်းလာတဲ့လူတွေကိုပဲဒီနိုင်ငံရေးအမြင်နဲ့လက်ခံရတာပေါ့ဒါပေမဲ့အပြောင်းလဲမှာပြဿနာကဘာလဲဆိုတော့သူတို့ရဲ့ဒီ rule of the game နဲ့မှာကစားနေရတာဖြစ်တာ哦ဆိုတော့ကျွန်တော်တို့မှာဘာလဲဆိုတော့ဒီအခွင့်အရေးတွေကိုဘယ်လောက်အသုံးချမလဲဆိုတဲ့ကိစ္စမှာမူတည်တာပေါ့ဆိုတော့ပြောမယ်ဆိုရင်ကျွန်တော်တို့ဒီကုနာဟိုစာထဲမှာပြောပြတော့သလိုပဲကျွန်တော်တို့ဘက်မှာတကယ်တမ်းပြောရင်ဒီနေ့တစ်ချိန်ကာလမှာကိုယ့်အခွင့်အရေးကိုတိုက်ပွဲဝင်နေတဲ့အင်အားစုတွေကအများအားကောင်းပါတယ်ဒါပေမဲ့တစ်ဖက်မှာဘာအားနည်းလဲဆိုတော့ကျွန်တော်တို့အင်အားစုတချို့တွေကဒီအတိုက်ခံစိတ်ဓာတ်ညော့သွားတာနောက်ပြီးတော့ဒီ strategy မဟာဗျူဟာတစ်ခုခုကိုအားလုံးပူးပေါင်းပြီးတော့မချနိုင်တာနောက်တပ်ပေါင်းစုစိတ်ဓာတ်ညော့သွားတာနောက်ပြီးတော့ဒီရန်သူကိုတစ်ခါတလေမျောလင့်ချက်ကြီးသွားတာနောက်ကျွန်တော်တို့အတိုက်ခံအင်အားစုတွေအားလုံးကြားထဲမှာဒီစုစည်းညီညွတ်တဲ့ကောင်းဆောင်ကိုမတည်ဆောက်နိုင်တာပေါ့ဆိုတော့အဲ့ဒီအားနည်းချက်တွေကိုကျွန်တော်ပြင်နိုင်မယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရေးရရှိနေပြီးသားလမ်းကြောင်းကိုကျွန်တော်ပို့ပြီးအားကောင်းအောင်လုပ်သွားပေးနိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဦးအောင်မိုးစောအမြင်ရောခင်ဗျာပြောပါဦ
းဟောကျွန်တော်တို့တိုင်းပြည်မှာတကယ်ကြတော့ဟိုဒီမိုကရေစီအတွက်ကူပြောင်းရေးကာလကိုကျွန်တော်ခိုင်ခိုင်မာမာချိန်မချနိုင်သေးဘူးဒီစီကွန်ကူပြောင်းရေးလို့တည်းတည်းကြကြကျွန်တော်တို့မပြောနိုင်သေးဘူးဒီကာလမှာဒီမိုကရေစီအင်အားစုဒီမိုကရေစီလှုပ်ရှားမှုဆိုတာလိုအပ်နေတာအမှန်ပဲဒါလက်တွေ့မှာလည်းပဲဒီမိုကရေစီလှုပ်ရှားမှုလို့ပြောမယ်ဆိုလို့ရှိရင်ခုနကပေါ့ဟိုခုနကမိတ်ဆွေတယောက်ပြောသွားသလိုပဲကျွန်တော်တို့2030ရှေ့ပိုင်းကာလတွေမှာဒီမိုကရေစီလှုပ်ရှားကျွန်တော်တို့ခေါင်းဆောင်တွေဒီထောင်ထဲမှာအချင်းထောင်တွေထဲမှာရှိနေပြီနဲ့လို့ဒီမိုကရေစီလှုပ်ရှားမှုဆိုတာကနိုင်ငံတကာမှာရောနေဆက်ဒေသတွေမှာရောပြည်တွင်းမှာရောဆက်နေတယ်ပြပြပြပြလို့ရတယ်လို့ကျွန်တော်ပြောလို့ရတယ်ဒါပေမဲ့ဒီနေ့ကာလမှာတော့အဲ့ဒါကပါသွားတော့အမှန်ပဲဗျအဲ့ဒါကိုကျွန်တော်တို့လက်ခံရလိမ့်မယ်ဒါပေမဲ့ကြပြိုင်နဲ့ထဲမှာလည်းအဲ့ဒီပါသွားတာတွေကိုပို့ပါမသွားအောင်လို့ကျွန်တော်တို့ခိုင်မာဖြစ်လာအောင်လို့ကျွန်တော်တို့ဘယ်လိုစူးစီးကြမလဲဆိုတဲ့ကိစ္စကိုလည်းပဲဒီမိုကရေစီရေလိုလားသူတွေဒီမိုကရေစီတက်ကြလှုပ်ရှားသူတွေနိုင်ငံရေးအင်အားစုတွေအကုန်လုံးဝိုင်းစင်းစားတာဖြစ်တယ်လို့ကျွန်တော်အနေနဲ့တော့ကျွန်တော်ပြောစီခြင်းနဲ့ပြောခြင်းနဲ့အဓိကအားတော့ဒီအင်အားစုတွေကိုစုစည်းဖို့ကိစ္စပေါ့နော်ဒီဒီမိုစင်အင်အားစုဆိုတာပြည်ပြင်းပြစ်လာဖို့ဆိုတဲ့ကိစ္စကအခြေခံအားဖြင့်ကျွန်တော်တို့ကောင်းဆောင်နေပုံမှာအများကြီးမူတည်ရဲ့လို့ကျွန်တော်အနေနဲ့တော့ပြောခြင်းနဲ့ဒီဒီမိုစင်အင်အားစုဆိုလို့ပြောတဲ့နေရာမှာကျွန်တော်ဒီတကယ်ကျွန်တော်လူကောင်းဆောင်တွေရောတိုင်းရင်းသားကောင်းဆောင်တွေရောနောက်အခြားတက်ကြွလှုပ်ရှားတဲ့ CSO တွေပေါ့နော်ဒီကြားထဲမှာကျွန်တော်စင်တာရှိဖို့လိုတယ်အဲကျွန်တော်ကစင်တာလို့ပြလို့ရ
နေရာတွေရှိတယ်။ဒါပေမဲ့အဲ့စင်တာတွေကိုနိုင်ကလှုပ်လှုပ်ရှားရှားနဲ့ဒီအင်အားစုတွေအားလုံးကိုစုစည်းဖို့လို့ကျွန်တော်နေတော့ပြင်တယ်။ဒါမှလည်းကျွန်တော်တိုင်းပြည်မှာဒီမိုကရေစီလှုပ်ရှားမှုဆိုတဲ့ကိစ္စကပြည်ပြင်းပြင်းဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ပြောချင်တယ
်။ဟုတ်ကဲ့ကျွန်တော်ဒီဒေါက်တာရမျိုးသိန်းအမြင်ရောခင်ဗျဆွေးနွေးပြပါဦး။
အဲကျွန်တော်ရဲ့အမြင်ကတော့ဗျာအထုံးဆုံးခုနေဂျာပြေရေကောက်ပွဲအလွန်ကာလမှာပေါ့လေဂျာပြေရေကောက်ပွဲကာလနဲ့အခုကာလကိုနှိုင်းယှဉ်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေပေါ်မှာအဲပြည်သူလူထုရဲ့ယုံကြည်ထောက်ခံမှုဟာအတိုင်းအတာတစ်ခုထိကျဆင်းလာတယ်လို့ပြောလို့တော့ရစရာဒါပေမဲ့အဲ့လိုကျဆင်းလာတာကဟိုအများစုအပေါ်တော့မဟုတ်ဘူးလို့ကျွန်တော်ကယုံကြည်တယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာကြည့်မယ်ဆိုလို့ရှိရင်ဒီမိုကရေစီအင်အားစုတွေအပေါ်မှာတော့တိုင်းရင်းသားပြည်သူလူထုရဲ့ထောက်ခံမှုဟာအားကောင်းနေသေးတယ်လို့ကျွန်တော်ကမြင်တယ်။နောက်ဒီတဲ့ပုံပြီးတိတာမြင်တာပေါ့လေ။တိုင်းရင်းသားဒေသတွေမှာတော့တိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားပါတီတွေပေါ်မှာတိုင်းရင်းသားပြည်သူလူထုရဲ့ထောက်ခံမှုဟာကျွန်တော်ဒီလိုဆိုရင်2012ခုနှစ်ကတည်းကပုံပြီးတော့မြင့်တက်လာတာကိုတွေ့ရတယ်။အဲဒီအခါကျတော့လက်ရှိအချိန်မှာအလုံးချုပ်ပြီးသုံးသပ်မယ်ဆိုလို့ရှိရင်တော့ဒီမိုကရေစီအင်အားစုတွေဘက်မှထောက်ခံမှုဟာအကန့်အသတ်ကျဆင်းလာတော့လည်းပဲအဲတိုင်းမပြည်သူလူထုအများစုရဲ့တစ်ခုတည်းသောအားကိုးရာအဖြစ်ဆက်ပြီးတော့ရှိနေတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဆိုတော့ဆက်ဆိုတော့တော်တော်နိုင်အောင်ကတော့ပြောသွားပါတယ်ဟိုဒီသူခေါ်နေလဲပြောရလေဟိုဒီ game ဟိုဟို game room နဲ့ပတ်သက်လို့ဒီလိုလက်ရှိဖြစ်နေတဲ့နိုင်ငံရေးခင်းကျင်းပေါ့နော်နောက်တစ်ခုဒီအခုဖြစ်နေတဲ့နိုင်ငံရေးခင်းကျင်းကိုလည်းပဲအစိုးရကပဲကင်တာဆိုဒါတွေကိုအဓိကအခြေခံကြကြပြောင်းနိုင်တဲ့နည်းလမ်းတွေကဒီဥဆောင်မှုနိုင်ငံရေးရဥဆောင်မှုပေးနိုင်မှုအပြင်ကိုတခြားဟိုနည်းလမ်းတွေကိုဘာတွေရှိနိုင်သေးလဲဟိုတော်တော်နိုင်အောင်အမြင်ဆွေးနွေးပါအောင်ခင်ဗျာ
ဒီကျွန်တော်တို့ပြောနေကြစကားပြောရင်တော့ကျွန်တော်တို့ကဒီအခုလောဆယ်ဟိုကျွန်တော်တို့ခေါ်တော့စစ်တပိုင်းဆိုးရပါဗျာစစ်တပိုင်းဆိုးကနေပြီးတော့ဒီနိုင်ငံရေးဆန္ဒရှိတာကိုကျွန်တော်ကြိုးစားဖို့လိုတယ်အဲကြိုးစားဖို့လိုရဲဆိုတဲ့အခါမှာဒီတွန်းတာလည်းရှိမယ်တိုက်တာလည်းရှိမှာပေါ့ဗျာတိုက်တယ်ဆိုတော့ဟိုပြောလို့အတွက်ကြောင့်မလို့လဲဟိုဟိုဟိုဘာလဲဒီအဆိုးရအောင်မြင်တော့မမြင်စေချင်ပေါ့
ဆို
အဆိုးရကလက်ရှိရှိနေတဲ့အဆိုးရကဒီဒီမိုကရေစီလူခွင့်ရေးဆိုတာကိုတကယ်ကိုပဲကြည်ကြည်နက်နက်ကြည်ကြည်လေးလေးလက်ခံနိုင်သလားငြင်းငြင်းဆိုတာကိုကြည်ကြည်လက်ခံနိုင်သလားနော်ဒီဖွံ့ဖြိုးရေးဆိုတာကိုသေချာမြင်သလားဆိုတဲ့ကိစ္စတွေကိုကျွန်တော်ပြောနိုင်မှာလို့ရတယ်။အဲ့ဒါအဲ့ဒီကိစ္စတွေကိုအတိုက်ခံနေနှီးပေါင်းစုံနဲ့စူးစမ်းတယ်အဲ့ဒီနှီးပေါင်းစုံနဲ့စူးစမ်းတဲ့အခါမှာဆွဲဆောင်တဲ့နှီးနဲ့လည်းစူးစမ်းသလိုတွန်းအားပေးတဲ့နှီးနဲ့စူးစမ်းတယ်ဆိုတော့အဓိကပြဿနာဘာလဲဆိုတော့အဲ့ဒါတွေကိုလုပ်ဖို့အတွက်အမျိုးသားပြန်လည်တင်းမြတ်ရေးဆိုတဲ့အခြေခံကိုလက်တွေ့ကျင့်သုံးနိုင်ဖို့ပဲအတိုက်ခံမှန်သမျှထောင်ချခြင်းနေတာနော်နိုင်ငံရေးတွဲဆုံဆွေးနွေးမှုတွေကိုအချိန်ဆွဲနေတာနော်ခုနကိုအောင်မိုးတော်တို့ကျွန်တော်တို့ပါဝင်ပြည်ပပြန်လာတဲ့လူတွေကိုဟိုဘာလဲကျိုးစိုးစလိုနဲ့အကန့်အသတ်တွေလုပ်နေတာနော်အဒုက္ခတွေကိစ္စတွေကိုဟိုဘက်ဒီဘက်ခွဲခြားနေတာမျိုးနော်အလေသမားလူသမားကိစ္စတွေကိုကိုချင်းစာစိတ်နဲ့မရက်တီတာမျိုးဆိုတော့အဲ့လိုဟာမျိုးတွေမှာအမျိုးသားပြန်တဲ့တင်းမြဲရေးစိတ်တကယ်ရှိသလားဆိုတဲ့ကိစ္စတွေကိုကျွန်တော်တို့တစ်ဖက်ကဝေဖန်မှုလိုတယ်ထောက်ပြဖို့လိုတယ်နော်တခါတလေလိုအပ်လို့ရှိရင်လည်းဒါတွေကိုပုံမှန်လေးနဲ့ပြောနိုင်တဲ့ပုံစံမျိုးနဲ့ပေါ်တက်ဖို့လိုတယ်ဆိုတော့ဒါတွေကိုမြင်လာနိုင်အောင်တစ်ဖက်ကလည်းဒီအနီးကပ်ပြောနိုင်တဲ့လူတွေကလည်းပြောဆိုစည်းရုံးနေဖို့လိုတယ်ဟ
ုတ်ကဲ့
အဲ့လိုဟာမျိုးမလုပ်နိုင်သေးရတော့ကျွန်တော်တို့ကပြောတဲ့စိတ်ထားမမှန်သေးရတော့ပြုပြင်ပြောင်းလဲရင်းနဲ့ငြင်းငြင်းဆိုတော့ရမှာမဟုတ်ဘူးရ
ဟုတ်ကဲ့ကျွန်တော်ဒီမှာတောထရှင်တယောက်ဒီရှမ်းပြည်တောင်ပိုင်းကိုဦးပေးထားတဲ့စာတစ်စောင်လည်းကျွန်တော်ဖတ်ပြခြင်းပါသေးတယ်နားလောင်ဖတ်ပြပါဦးခင်ဗျာ
ဟုတ်ကဲ့ရှင်အာနှောက်ချောင်းပြန်လဲနေပါတယ်လို့မကြာခဏဆွဆွဲခံနေရတာကိုတခြားရှုထောင့်ကအယပြန်သုံးသက်ကြည့်ရင်မြန်မာအစိုးရအနေနဲ့နေပယ်ဆုံးမှာခြေကုပ်မရသေးဘူးလို့အဖြေထွက်နေတယ်လို့ပါပဲတဲ့ခြေကုပ်ရရင်နှောက်မလဲဘူးလေတဲ့အတိုက်ခံဖက်ကိုကြည့်ရင်အထင်ရှားဆုံး icon ဖြစ်တဲ့ဒေါအောင်ဆန်းစုကြည်တောင်မှပြည်ရင်းမှာထင်သလောက်အရှိန်မရခဲ့တယ်လို့အာရှအရှိတောင်အာရှနဲ့ထိတွေ့မှုအေးဆက်လာပါတယ်တရုတ်အစိုးရကိုသူကလိုလိုလားလားဆက်ဆံခဲ့ပေမဲ့ဟိုဘက်ကသူ့အပေါ်တိတ်အာယုံမကြတာကိုသူ့ရဲ့တန်တမန်နည်းအရတုံ့ပြန်မှုတွေအပေါ်ကွင်းစားကွင်းပိတ်ထဲမှာကျွန်တော်အမြင်နဲ့တိတ်အာမရတာအမှန်ပါပဲတဲ့
နှစ်ဖက်စလုံးဟာခြေကုပ်ယူဖို့ကြိုးစားနေကြပေမဲ့အတွင်းစည်းကထိန်းချုပ်ထားသလိုဖြစ်နေတဲ့အရာတွေရဲ့တုံ့နှောင်မှုကနေရုံထွက်နိုင်ခြင်းမရှိကြဘူးလို့ပဲခန်းစားရပါတယ်။တကယ်ဆိုရင်လည်းကဘာကတောင် Asia Pivot ဆိုပြီးအာယုံပြုတ်နေတာကိုအာရှကဘာအပေါ်မြန်မာအစိုးရရောအတိုက်ခံတွေကပါတိတ်အလေးမထားဘူးလို့မြင်တယ်လို့ရေးထားပါတယ်ကိုအောင်လင်းရဲ
့ဟုတ်ကဲ့ကျေးဇူးပါသူကတော့အချိန်နဲ့သူမသားကိုမသားအချိန်နဲ့လို့တုံးသက်ထားတာကိုတွေ့ရပါတယ်ဆိုတော့ကျွန်တော်နောက်ဆုံးအနေနဲ့မေးချင်တဲ့မေးခွန်းကတော့ဒီအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာအစိုးရနဲ့အတိုက်ခံအင်အားစုတွေကြားမှာနိုင်ငံရေးအကျိုးရလကိုရာခိုင်နှုန်းအပြင်ပြောမယ်ဆိုရင်ဘယ်လောက်စီရှိမယ်လို့တုံးသက်နိုင်မလဲဥမာ50 50ပဲဖြစ်မလား30 80ဖြစ်မလားဟိုအခုဆွေးနွေးတဲ့သူတွေရဲ့အကဲဖြတ်ချက်ကိုကျွန်တော်ကြင်ကြုံသိချင်ပါတယ်ကိုအောင်မိုးစောရဲ့အမြင်ကိုအရင်ပြောပြပါအောင်ခင်ဗျာ
အဲ့ကျွန်တော်ပြောချင်တာကကျွန်တော်ပြည်သူတွေအရန်ရှုံးနေတယ်ကျွန်တော်ပြည်သူတွေအခုချိန်ရဲ့အထိအပြောင်းလဲဆိုတာကိုခံစားရတယ်ယူတစ်ဖက်ကလည်းခုနလိုကျွန်တော်တို့ဒီကောင်းဆောင်တွေတို့ပြောတဲ့ပုံကိုယ်တွေပေါ့ဘယ်နှစ်ဖက်စလုံးပေါ့နော်ဘယ်လိုပဲဟိုဒီအစိုးရပိုင်းကပုံကိုယ်တွေရောကျွန်တော်တို့ဒီဒီမိုဆင်းအားစုတွေရောပေါ့တကယ်ပဲအမျိုးသားပြန်လဲပြည်ညာရေးဆိုတဲ့ကိစ္စကိုသေချာလုပ်ချင်တာလားငြိမ်းချမ်းရေးဆိုတာကိုသေချာလုပ်ချင်တာလားဆိုတာကျွန်တော်တို့မေးခွန်းထုတ်ရမှာဖြစ်နေဒီ political will ပေါ့အထူးသဖြင့်ကျွန်တော်ပြောချင်တာကနေ့အနေသားမှာအစိုးရ political will တကယ်ပြောင်းချင်တာလားတကယ်ကိုပဲငြိမ်းချမ်းရေးလုပ်ချင်တာလားတကယ်ကိုပဲအမျိုးသားပြန်လဲတင်ရည်လောက်ချင်တာလားဆိုတော့ကျွန်တော်မေးခွန်းထုတ်ချင်တယ်။ချင်းတွေကတော့ကျွန်တော်ပြည်သူအများစုကအခုချိန်အထိအာဏာပိုင်သူကြောက်နေရတော့မယုံကနာဆိုမသွားရသေးဘူး
။ဟုတ်ကဲ့
သူအဆအဆရရဆုံရှုံနေရတဲ့အနေထားမှာရှိနေရတော့မအပြောင်းလဲကိုသူအပြောင်းလဲဆိုတာပါလဲဆိုတာသူအခုချိန်ထိမတည်သေးဘူး။အခုလက်ရှိရှိနေတဲ့အစိုးရကတော့နောက်တစ်ချိန်အစိုးရဆက်လုပ်ဖို့တကူပြင်ဆင်နေရလို့ကျွန်တော်အဲ့လိုပဲကျွန်တော်မြင်မိတယ်
။ဟုတ်ကဲ့အဲ့တော့ကိုအောင်မိုးစောဒီဟိုရာခိုင်နှုန်းအဖြစ်ဟိုခံမှန်းပြီးပြောမယ်ဆိုရင်ဘယ်လောက်လို့ပြောနိုင်မလဲနှစ်ဖက်ကြားမှာ
ကျင်းတွေကဒီအပြောင်းလဲကိုသူတို့ဥဆောင်နေတယ်။ခဏိရွေးကောက်ပွဲကိုလည်းသူတို့ဥဆောင်သွားမယ်ဆိုတဲ့အချိန်တွေဖြစ်နေတယ
်။ဟုတ်ကဲ့
နောက်တစ်ချိန်ရွေးကောက်ပွဲမှာလည်းပဲအကယ်၍ဖွဲ့စည်းချက်ပုံအခြေခံဥပဒေမပြည့်ဘူးဆိုလို့ရှိရင်သမရကိုသူတို့အတိုင်းဝိုင်းကပဲဆက်ပြီးတော့ယူမယ်ဆိုတဲ့အခြေခံဖြစ်နေတယ
်။ဆို
တဲ့အခါကျတော့အခြေခံဖြစ်သူတို့ကအပေါ်ကပဲခဏိကာလမှာဆက်ပြီးတော့ဆောင်ရွက်နေရလို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ဒေါက်တာနန်ရောအမြင်ရောခင်ဗျာကျွန်တော်ဒီအစီအစဉ်အဆုံးမတက်ခင်မှာကျွန်တော်ရာခိုင်နှုန်းအဖြစ်အမှတ်ပေးမယ်ဆိုရင်ဘယ်လောက်လောက်ရှိမလဲ
။ရာခိုင်နှုန်းရပြောမယ်ဆိုတော့ကျွန်တော်တော့ဝန်ထဲပို့ကောင်းမယ်ထင်တယ်။အနှစ်သာရအရကျွန်တော်တို့ကစိတ်ဝါဒတွေကမလွတ်မြောက်သေးဘူး။နီးနာရကျွန်တော်လမ်းမြမြေပုံတွေကနေကျွန်တော်ဘယ်သူမှမလွတ်မြောက်သေးဘူးအဲ့တော့အတိုက်ခံနေရလုံးဒေါန်ဆန်းစုရေပါဝင်နေအားလုံးကတော့ကျွန်တော်တို့ Civil Society ပါဝင်အကုန်လုံးကပြည်သူတွေအကုန်လုံးကဒီတဲကနေလွတ်မြောက်နေအောင်ကျွန်တော်ကြိုးစားနေကြတာပါပဲ
ဟုတ်ကဲ့ကျေးဇူးပါဒေါက်တာနန်ပါတခြားပါဝင်ဆွေးနွေးကြတဲ့ဦးအောင်မိုးစောဒေါက်တာရန်မျိုးသိန်းနဲ့ဆွေးနွေးကြတဲ့လူတွေစာနဲ့ပါဝင်တဲ့လူတွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သူမဆုမွန်နဲ့အတူကိုအောင်လေးဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုကြားခဲ့ရတာပါရှင်။ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။ခုကြံနေသေးတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးပါအောင်ရှင်။ပြောင်းနိုင်ရဲ့
အလဲပိုင်းမှာမုံတိုင်းကြောင့်ရန်စီမြစ်ထဲတိမ်းမောက်သွားတဲ့ခီးတဲ့450နဲ့တင်မောဘော်ကနေအသက်ရှင်သူတွေတွေ့ရအောင်မလားဆိုပြီးတော့ကယ်ဆယ်ရေးလှုပ်သားတွေအင်္ဂါနေ့မှာဆက်ပြီးတော့ရှာဖွေနေကြပါတယ်။အခုထိဆိုရင်လူ15ဦးပဲကယ်ဆယ်ရမိပြီးတော့အလောင်း5လောင်းကိုပဲဆဲယူရသေးတယ်လို့ရှင်းဝါသတင်းကဖော်ပြထားပါတယ်။မိုးသက်လေပြင်းကျနေလို့ကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းအခက်အခဲရှိနေတာပါ။တင်မောက်တဲ့နေရာနဲ့မိုင်း30အကွာမြေရောက်ပိုင်းကအလောင်း3လောင်းဆယ်ယူရရှိတယ်လို့သတင်းစာတွေမှာပါပါတယ်။ခီးစဲတော်တော်များများကတော့အတင်းမော်ထဲမှာပိတ်မိနေပုံရပါတယ်ရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေပြောင်းဝင်ရောက်သူတွေကိုလူမှောင်ခိုမှုတွေနဲ့ပတ်သက်လို့တန်တရားရှိသူအဖြစ်ဖန်ဝင်ရန်ထုတ်ခံရတဲ့ထိုင်းစစ်တပ်အစစ်မြေအရာရှိသူဟာဒီကနေ့ပဲအာဏာပိုင်နေစီမှာလာရောက်ပြီးတော့ဖမ်းခံသွားပါတယ်။ထိုင်းဆိုရကနှိမ်နင်းနေတဲ့လူမောင်ခိုခိုင်းတွေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိသူတွေတဲ့အစ်စ်အမြင့်ဆုံးပုဂ္ဂိုလ်ဖြစ်တဲ့ထိုင်းစစ်တပ်ဒုတိယဗိုလ်ချုပ်ကြီးမန်နက်စ်ကွန်ပန်ဟာဒီကနေ့ပဲရဲတပ်ဖွဲ့စီမှာဖမ်းခံခဲ့ပြီးတော့အမှုကိုရင်ဆိုင်မှာဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။သူကိုလူမောင်ခိုမှုလူမောင်ခိုကုခံရသူတွေကိုဖမ်းဆီးထိန်းသိမ်းမှုပြန်မေးဆွဲငွေတောင်းမှုနဲ့ဖမ်းဝင်ရန်ထုတ်ထားတာဖြစ်ပါတယ်။ဤရနိုင်ငံမှာ IS Islamic State တွေကြွားရေးစစ်စင်ရေးလှုပ်ဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေပေါ်မှာယုံကြည်မှုရှိကြောင်းအီရတ်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုကအစစ်မြစ်အရာရှိကြီးတွေကပြောသွားကြပါရဲ့ရှင်
တရင်ချင်းချက်ကိုမအေးသနာကျော်ကကြေညာပေးခဲ့တာပါဒီကနေ့ညစီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Citrit Franklin ဖြစ်ပါတယ် VO American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလမီတာ190ရို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင် VO ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမအနန္လာပါ
This program has come to you from the Voice of America, Washington.